Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ15ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပါပါရှင်
။ကျမဧသနာကျော်ပါ။အမေရိကန်ပြည်အောင်စုမှာသမ္မတ Trump အစိုးရအဖွဲ့ဇန်နဝါရီလမှာတာဝန်ဆယူကြတဲ့ကစားလို့လှုပ်ဝက်သတင်းတွေဇက်တိုက်ပေါက်ကြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ရှေ့နေချုပ် Jeff Sessions ကသတင်းတောက်တွေကိုတတိပေးသွားပါရီ။ကိုရီးယားကျွမ်းကျင်မှာတုံးမြင့်လာနေတဲ့တင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းအာဆီယံရှေ့တောင်အာရှနိုင်ငံများအဖွဲ့နိုင်ငံသားရေးဝန်ကြီးတွေကပြောကြားသွားပါရီ။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပြောပြပေးဖို့ရှိပါတယ်ရှာဖောင်းရင်။
ကောင်းပါပြီရှင်ဒီကနေ့ညနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ဒီကိစ္စကိုယူဆောင်ရတဲ့ကနိုင်ငံတကာရဲ့ပံ့ပိုးကူညီဆောင်ရွက်မှုတို့တစ်ဖက်နိုင်ငံအစိုးရနဲ့ပန်ဒမာရေးနားလည်မှုကိုအပြန်အလှန်ပြီးစောက်ပြီးတော့မှာပဲဒီအကြမ်းဖက်ရေတောက်မြစ်တွေကိုချင်းလင်းလာတော့ပါတော့ပေါ့နော်နှစ်နိုင်ငံအစိုးရပူးတွဲပြီးတော့တောင်ထိတိယောက်ကင်နဲ့ဖြည့်ဆင်းမှုလိုအပ်တဲ့
ရခိုင်ပြည်နယ်ပြည်ပခအရေးနဲ့ပတ်သက်ပြီးတော့ရခိုင်အမျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူးအောင်ပြောသွားတာပါအပြည့်စုံကိုသတင်းတွေအပြီးမှနှားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူဥရောပဘက်မှာရာသီဥတုဆိုးဝါးနေတဲ့အခြေအနေနဲ့မြန်မာတခွင်အစီအစဉ်ကိုလည်းနှားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးသင်တာကျော်နဲ့ကိုရင်နိုင်ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်အောင်စုမှာသမ္မတ Trump အစိုးရအဖွဲ့ဇန်နဝါရီလမှာစပြီးတော့တာဝန်ယူကြတဲ့ကလှုပ်ဝဲသတင်းတွေဇက်တိုက်ပေါက်ကြားနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ရမှာအမေရိကန်ရှေ့နေချုပ် Jeff Sessions ကသတင်းတောက်တွေကိုသတိပေးသွားပါတယ်။သတင်းမီဒီယာရဲ့အရေးကြီးတဲ့အခန်းကဏ္ဍကိုကျွန်တော်တို့အလေးထားပါတယ်။သူတို့ကိုလည်းလေးစားပါတယ်။ဒါမဲ့လေသူတို့လှုပ်ချင်နိုင်တော့လှုပ်လို့မရပါဘူးလို့တရားရေးဌာနမှာသတင်းပေါက်ကြားမှုဒီနေ့အတွင်းမှာသုံးစားကျော်မြင့်တက်လာတယ်လို့တောက်ကြနေကကြေညာရေးနဲ့ Mr. Sessions ကပြောသွားခဲ့ပါတယ်။ဘသူတွေကသတင်းတွေကိုဖောက်ချလဲဆိုတာသိရှိအရေးယူနိုင်ဖို့အချိန်မြင့်လောက်တဲ့အနေနဲ့သတင်းတောက်တွေရဲ့မှတ်တမ်းမှတ်ရာတွေကိုတရားရုံးအမိန့်နဲ့တောင်းယူကြည့်ရှုရတဲ့ပတ်သက်တဲ့စီးမြင့်မူပောင်တွေကိုတရားရေးဌာနကပြန်ပြီးတော့သုံးသပ်နေတယ်လို့ Mr. Sessions ကပြောပါရယ်။အဲဒီစီးမြင့်မူပောင်တွေဟာသမ္မတ Obama လက်ထက်2015ခုနှစ်မှာချမှတ်ခဲ့တာဖြစ်လို့တရားရေးဌာနအနေနဲ့သတင်းတောက်တွေရဲ့တယ်လီဖုန်းဆက်သွယ်မှုတွေအီးမေးလ်တွေကိုအမိန့်နဲ့တောင်းယူကြည့်ရှုပြီးတော့ဘယ်ကနေသတင်းထွက်လဲဆိုတာသိရအောင်လုပ်ဖို့ပို့ပြီးခက်ခဲနေရပါရယ်။တရားရေးဆိုင်ရာစည်းမျဉ်းတွေကိုတရားဥပဒေအတိုင်းတေချာစည်းချက်မထားဘူးဆိုရင်သတင်းတောက်တွေအနေနဲ့သူတို့ရဲ့သတင်းအရေးမြင့်တဲ့အဆက်အသွယ်ပြုနိုင်တဲ့အနေအထားကိုအများကြီးထိခိုက်မှုရှိတယ်လို့သတင်းလွတ်လပ်ခွင့်ကြိုးပမ်းသူတွေကအရှုံးမြင်တာပါ။ညိုရော့ခြေဆိုင်သတင်းတောက်များကာကွယ်ရေးအဖွဲ့ CPJ ကလည်းဒီလိုမျိုးတရားရုံးအမိန့်နဲ့သတင်းတောက်တွေရဲ့မှတ်တမ်းတွေကိုတောင်းယူတဲ့စည်းမျဉ်းကိုဖြေလျှော့ပစ်တာဟာသတင်းလွတ်လပ်ခွင့်ကိုအကြီးအကျယ်နစ်နာစေတယ်လို့ပြောထားပါတယ်ရှင်။
အီရန်နိုင်ငံမှာသမ္မတရူဟာနီကသူ့ရဲ့ဒုတိယသမ္မတသက်တမ်းအတွက်ဒီကနေ့စနေနေ့မှာပဲကျန်းသစ္စာကျင်းဆူသွားခဲ့ပါတယ်။မေလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသူလွယ်လွယ်ကူကူပဲအနိုင်ရခဲ့တာဖြစ်ပါတယ်။သဘောထားအလေလက်ရှိတဲ့ခေါင်းဆောင်လို့တချို့ကမြင်တဲ့မစ္စတာရူဟာနီဟာကမ္ဘာရဲ့အသီးသန့်ဖဲကျင်ထားခံရတဲ့အခြေအနေကနေအီရန်နိုင်ငံကိုဆွဲထုတ်ခဲ့ပြီး2015ခုနှစ်မှာတော့အရေးယူပိတ်ဆို့မှုတွေနဲ့အလဲအလှယ်လုပ်ပြီးနျူကလ িয়ার သဘောတူညီမှုကိုကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ချုပ်ဆိုနိုင်ခဲ့တာဖြစ်ပါတယ်။ဒီသတင်းမှာအစောပိုင်းကတော့အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံအပေါ်မှာအရေးယူတန်းခတ်မှုအသစ်တွေချမှတ်တယ်လို့ကြေညာသွားခဲ့လို့အမေရိကန်ကသဘောတူညီမှုကိုချိုးဖောက်ကြောင်းအီရန်ကဆွတ်ဆွဲပါတယ်။ဒီအရေးယူတန်းခတ်မှုအသစ်တွေကိုအီရန်နိုင်ငံကတင့်တော်သလိုတုံ့ပြန်သွားမှာဖြစ်တယ်လို့အီရန်ဒုတိယနိုင်ငံသားရေးဝန်ကြီးအဘတ်စ်အရာချီကအစိုးရပိုင်းရုပ်မြင်သံကြားကနေပြောကြားခဲ့ပါတယ်။အမေရိကန်နဲ့ထရမ့်ရဲ့မူဝါဒထောင်ချောက်ထဲကိုကျွန်တော်တို့ကြားဆင်းမှာမဟုတ်ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတခြားစဉ်းစားပြီးတော့မှတုံ့ပြန်လှုပ်ဆောင်မှာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။အခုအသစ်ကြေညာသွားတဲ့အရေးယူတန်းခတ်မှုဟာရုရှားတို့မြောက်ကိုရီးယားတို့နဲ့အတူအရေးယူခံရတာဖြစ်ပါတယ်။အီရန်နိုင်ငံရဲ့ပယ်ထိန်တပ်ဒုံးကြီးအစီအစဉ်နဲ့ပတ်သက်သူမှန်သမျှအမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်မပေးဘဲဒီအစီအစဉ်နဲ့ပတ်သက်နေသူတွေကိုအမေရိကန်ပြည်ထောင်စုထဲမှာရှိတဲ့ချမ်းပြေအဆောက်အုံတွေကိုဝယ်ယူခွင့်ရောင်းချခွင့်နဲ့ပိတ်ဆို့လိုက်ပါတယ်။အီရန်နဲ့ရခဲ့တဲ့သဘောတူညီမှုဟာအဆိုးဝါးဆုံးသဘောတူညီမှုတစ်ခုဖြစ်ကြောင်းသမ္မတ Trump ကမဲဆွယ်စဉ်ကာလမှာပြောခဲ့မှုပါတယ်။ဒီသဘောတူညီမှုကိုရယူခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားကိုလည်းအီရန်ရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းမှုကိုရပ်တန့်နိုင်ဖို့အစွမ်းကုန်မလုပ်ဆောင်ခဲ့ဘူးဆိုပြီးတော့မစ္စတာထရမ့်ကဝေဖန်လိုက်ပါတယ်ခင်ဗျာ
North Korea နိုင်ငံအနေနဲ့သူ့ရဲ့ nuclear နဲ့ပယ်ရင်တဲ့ဒုံးကျည်အစီအစဉ်အတွက်ငွေကြေးသုံးဆွဲနိုင်အောင်လို့တစ်နှစ်တစ်နှစ်ဝင်ငွေဒေါ်လာတန်းတထောင်ရရှိနေတာကိုပိတ်ဆို့မယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမြဲဆုံးတည်ပြုနိုင်ဖို့အတွက် American ပြည်အောင်စုကလှုံ့ဆော်နေပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တို့မှာမြောက်ကိုရီးယားအစိုးရကတိုက်ချင်းပစ်ဒုံးကြီးပစ်လွှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုမျိုးအရေးယူဒဏ်ခတ်မှုကိုတိုးမြှင့်မှုလုပ်တာပါအခုဆိုရင်မြောက်ကိုရီးယားနိုင်ငံဟာအမေရိကန်ပြည်မကြီးနဲ့ဥရောပဒေသအများစုကိုရောက်တဲ့ဒုံးကြီးထိတွင်သွားနိုင်ပုံရှိကောင်းရှိနေပါတယ်အမေရိကန်ပြည်အောင်စုနဲ့တရုတ်ကြားမှာသတင်းပတ်ပေါင်းများစွာညှိနှိုင်းနေခဲ့ကြရပြီးတဲ့နောက်ဒေသဆန်တော်ချင်းစနေနေ့ညနေ 3:00 မှာတော့လုံခြုံရေးကောင်စီကမဲခွဲဆုံးဖြတ်ဖို့တတ်မှတ်ထားပြီးတော့အမေရိကန်ကမူကြမ်းရေးတဲ့ဒီဆုံးဖြတ်ချက်အပေါ်မှာလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံလုံးသေချာဆွေးနွေးထားကြပြီးဖြစ်ပါတယ်။လုံခြုံရေးကောင်စီတန်အရာရှိတဦးရဲ့ပြောဆိုချက်အရဒီဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုပြီးတော့အကောင့်ထဲပေါ်ရဲဆိုရင်မြောက်ကိုရီးယားအစိုးရရဲ့တစ်နှစ်ကိုဒေါ်လာတန်3,000ဘူပြည်ပတင်ပို့မှုကိုပိတ်လိုက်တော့မှာဖြစ်ပါတယ်။ဒီကုလဆုံးဖြတ်ချက်ထဲမှာအဓိကကဏ္ဍ၄ခုကိုပြင်မှတ်ထားပြီးတော့ကြောင်မီသွေးတန်ပြီးတော့တန်တက်တူရိုင်းခဲနဲ့ခဲတက်တူရိုင်းပင်လယ်စာတင်ပို့မှုတို့ဖြစ်ပါတယ်။မနေ့ကမလနဲ့နိုဝင်ဘာလတို့မှာစပြီးတော့အကျုံးဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်နှစ်ခုမှာတော့မြောက်ကိုရီးယားရဲ့တခုတည်းသောအဓိကပို့ကုန်ဖြစ်တဲ့ကြောင်မီသွေးတင်ပို့မှုကိုကန့်သတ်ခဲ့တာပါအခုဆုံးဖြတ်ချက်အတွက်မှာတော့အဲ့လိုမျိုးကန့်သတ်တာမျိုးမဟုတ်ဘဲနဲ့လုံးဝခွင့်မပြုတော့တာဖြစ်လို့မြောက်ကိုရီးယားကြောင်မီသွေးတင်ပို့မှုအလုံးရပ်တန့်သွားမှာဖြစ်တယ်လို့လုံခြုံရေးကောင်စီတန်ရာရှိကပြောပါတယ်အဲ့လိုလုပ်ရင်မြောက်ကိုရီးယားရဲ့ပြည်ပတင်ပို့မှုဝင်ငွေတစ်နှစ်ကိုဒေါ်လာတန်400ချက်ချင်းရောကျသွားမှာဖြစ်ပါတယ်တန်နဲ့တန်တက်တူရိုင်းကိုလည်းလုံးဝပိတ်ပင်မှာဖြစ်ပြီးတော့မြောက်ကိုရီးယားရဲ့ဒီနှစ်ဝင်ငွေကိုဒေါ်လာ250တန်းလောက်ရောကျသွားစေပါလိမ့်မယ်။ခဲနဲ့ခဲတက်တူရိုင်းတင်ပို့မှုကနေပြီးတော့ဒေါ်လာ133တန်းနဲ့ပင်လယ်စာကနေပြီးတော့ဒေါ်လာတန်ပေါင်း300လောက်ဒီနှစ်အတွင်းမှာရောကျသွားနိုင်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုဆိုင်ရာ Paris သဘောတူညီချက်ကိုအသစ်ပြန်လည်ဆွေးနွေးဖို့အတွက်တင့်တော်တဲ့စည်းကမ်းချက်တွေမရမချင်းဒီသဘောတူညီချက်ကနေနှုတ်ထွက်သွားခြင်းနဲ့ဆိုတဲ့အကြောင်းကြားစာကိုရရှိခဲ့တယ်လို့ကုလသမဂ္ဂကအတည်ပြုလိုက်ပါတယ်ကုလသမဂ္ဂအတွင်းမူချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့လည်းပဲရစ်သဘောတူညီချက်ကိုပြန်ပြီးညီနိုင်ဆွေးနွေးဖို့အတွက်အမေရိကန်ရဲ့ဘယ်လိုကြိုးပမ်းမှုမျိုးကိုမဆိုကြိုးဆိုသွားမှာဖြစ်တယ်လို့အတွင်းမူချုပ်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျော်ရစ်ကပြောပါတယ်အမေရိကန်အနေနဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်အနည်းဆုံး3နှစ်လောက်အချိန်ကြာမြင့်မယ်လို့ခန့်မှန်းရပြီးဒီတော်တွင်ကျင်းပသွားမယ့်နိုင်ငံတကာရာသီဥတုဆိုင်ရာဆွေးနွေးပွဲတွေကိုဆက်ပြီးတော့ပါဝင်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ဒီညီနိုင်ဆွေးနွေးမှုတွေမှာအမေရိကန်ရဲ့ပါဝင်ဆွေးနွေးမှုကအမေရိကန်ရဲ့အကျိုးစီးပွားတွေကိုကာကွယ်သွားစေမှာဖြစ်ပြီးအမေရိကန်ဆိုရရဲ့အနာဂတ်မူဝါဒတွေမှာအဟန့်တားမဖြစ်စေဖို့အတွက်ဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်အမေရိကန်အနေနဲ့ရာသီဥတုဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးမျှတတဲ့ချင်းကံမှုကိုထောက်ခံကြောင်းစီးအဲ့ဒါကတော့စီးပွားရေးကြီးထွားမှုကိုမြင့်တင်ပြီးစွမ်းရည်လုံခြုံမှုရှိဖို့တည်ကြောင်လုပ်တဲ့အချိန်ထဲမှာပဲဖန်လုံရင်တန်းငွေကိုရှော့ချသွားဖို့ဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9223ไคลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลแลมิเตอร์190กิโลเฮิรตซ์1505รู้เนี่ยว่าทุ่นเล่นปีนี่ว่ะครับเนี่ย
ဒီရေအမေရိကန်တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်တဲ့နိုင်ငံသားရေးဝန်ကြီးတွေကကိုရီးယားကျွန်းဆွယ်မှာတိုးမြင့်လာနေတဲ့တင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းထပ်ပြီးတော့ပြောကြားသွားကြပါရစေ။မနီလာမြို့တော်မှာဒီကနေ့စနေနေ့ကျင်းပတဲ့အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာအာဆီယံဖွဲ့ဝင်နိုင်ငံတွေကအခုတလောမြောက်ကိုရီးယားကပယ်ရင်တက်ဒုံးကျည်ပြစ်လွတ်သွားတာတွေနျူကလ িয়ার ဆန်းသတ်မှုပြုလုပ်တာတွေဟာဒေတာနဲ့တကမ္ဘာလုံးရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးကိုချိန်ချောင်းနေတယ်လို့ပြောထားပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ဆိုင်ရာလုပ်ငန်းတွေကိုငြိမ်းချမ်းတဲ့နည်းနဲ့နောက်ကျောင်းပြန်လို့မရတဲ့အနေအထားထိအောင်အလုံးစုံဖျက်သိမ်းရေးဒီလိုဖျက်သိမ်းတာကိုလည်းနိုင်ငံတကာကစစ်ဆေးအတည်ပြုရမှာဖြစ်တဲ့အဆင့်ထိရောက်ဖို့ထောက်ခံအားပေးတယ်ဆိုတာထပ်ပြီးတော့ပြောကြားခြင်းပါတယ်လို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကပြောထားပါတယ်။တနင်္လာနေ့မှာစတင်မဲ့ ARF အာဆီယံဒေတာရင်းနှီးနှောဖလှယ်ပွဲမှာမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီဟွန်ယိုနဲ့ပြောဆိုဆွေးနွေးခွင့်ရမယ့်အခွင့်အရေးကိုကြိုဆိုနေပါတယ်လို့စနေနေ့မှာမနီလာမြို့တော်ကိုရောက်ရှိလာတဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကောင်ဂျောင်ဟွာကပြောသွားပါတယ်။ ARF အစည်းအဝေးမှာတောင်ကိုရီးယားမြောက်ကိုရီးယားရုရှားနဲ့အမေရိကန်ပြည်အောင်စုပါဝင်နိုင်ငံပေါင်း28နိုင်ငံပါဝင်တာဖြစ်ပါတယ်အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson လည်းဒီနေ့စနေနေ့မှာမနီလာမြို့တော်ကိုရောက်ရှိပြီးတော့တနင်္ဂနွေနေ့ကဆလိုသက်ဆိုင်တဲ့အဖွဲ့အစည်းအသီးသီးနဲ့အစည်းအဝေးတွေစတင်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ်ရှင
်ဖယ်နီဇိုလာနိုင်ငံရဲ့တိုင်းပြည်ပြည်ပြည်လွှတ်တော်သစ်ဟာဒီကနေ့စနေနေ့မှာအစည်းအဝေးတွေထပ်ပြီးတော့ကျင်းပသွားဖို့ရှိနေပါတယ်တောက်ကြနေ့ကစတင်လိုက်တဲ့ဒီအငင်းပွားစရာလွှတ်တော်ကဖွဲ့စည်းပုံခြေခံဥပဒေကိုအစ်စ်ပြန်လဲရေးဆွဲပြီးအာဏာရဆိုရှယ်လစ်ပါတီကိုလုံပိုင်ခွင့်အာဏာအစ်စ်တွေပေးသွားမယ်လို့ခန့်မှန်းရပါတယ်ပေါ်ဝင545ရောက်ပါဝင်တဲ့ဒီတိုင်းပြည်ပြည်လွတ်တော်အမတ်တွေထဲမှာသမရမဒူရိုရဲ့ဇနီးနဲ့သားလည်းပါဝင်ပြီးတော့ဒီလွတ်တော်ကနိုင်ငံသားရေးဝန်ကြီးဟောင်းဒယ်စီရိုဒရီဂက်စ်ကိုဥက္ကဋ္ဌအစ်ဖြစ်နေတင်းကြီးတညွတ်ထဲထောက်ခံရွေးချယ်လိုက်ကြပါတယ်ရိုဒရီဂက်စ်ကလည်းအစိုးရကိုတိုက်ခိုက်လုပ်နေတဲ့သူတွေကိုအမြန်ဆုံးအရေးယူဆောင်ရွက်သွားမယ်လို့ကတိပေးခဲ့ပါတယ်သူတို့အနေနဲ့ချိန်ဆွဲနေမှာမဟုတ်ပဲစနေနေ့ကစပြီးတော့လှုပ်ဆောင်သွားမှာဖြစ်ကြောင်းပြည်သူလူထုကိုစီးပွားရေးစစ်ပွဲဆင်နွှဲနေတဲ့ဖက်စစ်အကြမ်းဖက်တွေစိတ်သက်စစ်ဆေးလုပ်နေတဲ့သူတွေကိုတရားဥပဒေအရအရေးယူသွားမှာဖြစ်တယ်လို့လွတ်တော်ဥက္ကဋ္ဌရိုဒရီဂက်စ်ကပြောပါတယ်။ဒါပြင်ဗင်နီဇွဲလားနိုင်ငံကိုပြင်ပကနေဝေဖန်နေတာတွေအပေါ်မှာလည်းသူမကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီတိုင်းပြည်ပြည်လွတ်တော်အစ်ကအစိုးရသမရဟောင်းဟူဂိုချာဘက်စ်လက်ထက်ကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအစ်ကိုပြန်လည်ရေးဆွဲမဲ့အပြင်အစိုးရရဲ့တခြားမန်နိုင်တွေအပေါ်မှာချုပ်ကန်ပြီးတော့အစိုးရဝန်ထမ်းတွေကိုလည်းယာတုကနေဖယ်ရှားနိုင်တဲ့အာဏာရရှိလာမှာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာမှာရာသီဥတုပုံရိပ်လာတာရဲ့တက်ရောက်မှုတွေကိုမလျှော့ချနိုင်ဘူးဆိုရင်ဥရောပဒေသမှာပြင်းထန်တဲ့ရာသီဥတုကြောင့်သေဆုံးရမှုတွေဟာဒီရာစုအစုံမှာအဆ50မြင့်တက်လိမ့်မယ်လို့လေးလာမှုတစ်ခုအရတွေ့ရပါတယ်။ထိခိုက်မှုကဥရောပတောင်ပိုင်းမှာပိုပြီးတော့ပြင်းထန်လိမ့်မယ်လို့သုတေသီတွေကပြောပါတယ်။ဒီနှစ်ဆိုရင်ဥရောပတလွားတွေမှာနွေရာသီအပူချိန်စံချိန်တင်မြင့်တက်နေပြီးတော့အီတလီနိုင်ငံနဲ့ဘောကန်ဒေသနိုင်ငံတွေဖြစ်တဲ့အယ်ဘေးနီးယား၊ဘော့စနီးယား၊ဂရိခရိုအေးရှား၊မက်ဆီဒိုနီးယားနဲ့ဆာဗီးယားနိုင်ငံတို့မှာအဆိုးဆုံးဖြစ်ပါတယ်။ဘော့စနီးယားနိုင်ငံမှာဆိုရင်နေ့စဉ်ပူချိန်က43ဒီဂရီဆယ်လ်ဆီယပ်အထိရောက်ရှိပြီးတော့အခုရက်ပိုင်းတွေအတွင်းမှာနှလုံးရောဂါတို့လေဖြတ်တာတို့အဖြစ်များတာတွေ့ရကြောင်းဆာရာယေဗိုရေးပေါ်ဌာနကပြောပါတယ်။အီတလီနိုင်ငံရောမမြို့မှာတော့ဒီသတင်းပတ်အပူချိန် 40 ဒီဂရီဆယ်လ်ဆီယပ်အထိမြင့်တက်ခဲ့ပါတယ်။ဒါကြောင့်မလို့လူတွေအိမ်ပြင်တိတ်မထွက်ကြဘဲနဲ့ရေလဲပို့ပြီးများတောက်ကြဖို့တာဝန်ရှိသူတွေကနှိုးဆော်နေပါတယ်။ The Lancet Planetary Health Journal ကဒီကနေ့ပဲထုတ်ပြန်သွားတဲ့ဆောင်းပါးမှာသိပ္ပံပညာရှင်တွေပြောထားတာကရာသီဥတုနဲ့ပတ်သက်တဲ့ဘေးအန္တရာယ်တွေကြောင့်တက္ကရာ2100မှာသေဆုံးသူပေါင်း3000ခွဲကျော်ရှိနိုင်ပြီးတော့လက်ရှိမှာတော့တစ်နှစ်ကိုလူပေါင်း3000လောက်ရာသီဥတုဘေးအန္တရာယ်ကြောင့်သေဆုံးနေကြရပါတယ်ရှင်။
လန်ဒန်မှာကျင်းပနေတဲ့2019ကမ္ဘာပြေခုံပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံသားမူဖာရာကမီတာ1000ပြိုင်ပွဲမှာအနိုင်ရပြီးတော့ချန်ပီယံပွဲကိုကာကွယ်သွားပါတယ်။တောက်ကြနေကပြုတ်လို့တဲ့မီတာ1000နောက်ဆုံးဖိုင်နယ်မှာမူဖာရာက 26:49.51 စက္ကန့်နဲ့ရွှေစိတ်ရသွားပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒါဟာသူ့အတွက်တော့ကမ္ဘာချန်ပီယံပွဲကို3ချိန်ဆက်လိုက်ရသွားခဲ့တာလည်းဖြစ်ပါတယ်။ပြင်သစ်ပထမတဲ့အမပေးဘောလုံးပွဲတွေမှာတော့ချန်ပီယံမော်နာကိုအသင်းကတူးလုစ်ကို3-2နဲ့အနိုင်ရသွားပါတယ်။ဒီပွဲမှာမော်နာကိုတိုက်ကနာမည်ကြီးတိုက်စင်မှုအမ်ဘက်ပေးတိုက်အနည်းငယ်တန်းရရသွားပါလေမော်နာကိုအတွက်ဂိုးတွေကိုတော့ Glick Falcao Nessi Mento တို့ကသွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုမတ်အေသနာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းဘက်မှဒီဒေသခံတချို့အကြမ်းဖက်တပ်ဖြတ်ခံရတာအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလူအင်အားတိုက်ခိုက်မှုတွေရှိလာနေတဲ့အတွက်ဒေသအတွင်းတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအပေါ်စိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ဒါကြောင့်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတာဝန်ယူထားတဲ့အဖွဲ့အစည်းတွေအနေနဲ့လုံခြုံရေးတိုးမြှင့်ဆောင်ရွက်ပြီးဥပဒေပေါင်းထဲကနေပွင့်လင်းမြင့်တာမှုအပြည့်နဲ့စနစ်တကျကင်တွယ်ဖြစ်ရှင်းဖို့ရခိုင်ပြည်နယ်အရေးဆောင်ရွက်နေသူတွေကတိုက်တွန်းကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့မဆုမှုကအသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ3ရက်နေ့ကရခိုင်ပြည်နယ်မောင်နှောမြို့နယ်ကိုင်းကြီးကျေးရွာမှာအမည်မသိအကြမ်းဖက်သမားတွေရဲ့လက်ချက်နဲ့ကိုင်းကြီးကျေးရွာသားမျိုးတိုင်းရင်းသား6ယောက်သေဆုံးခဲ့ရပြီး2ယောက်ကတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီအကြမ်းဖက်တပ်ဖြတ်မှုအပြီးနောက်တစ်ရက်ဩဂုတ်လ4ရက်နေ့မှာတော့ဒေသတွင်းနေမြေရှင်းလင်းရေးလုပ်နေတဲ့အချိန်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရသေးတော်မြို့နယ်တွင်ကအောင်နန်းရကျေးရွာကရွာသား600လောက်ဝိုင်းဝန်းတိုက်ခိုက်ခဲ့ကြတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်အခုချိန်ထိကတော့အကြမ်းဖက်သမားလို့တန်ရရှိသူတချို့ ချို့ကိုဖမ်းဆီးစစ်ဆေးနေပြီးရဲတပ်ဖွဲ့ဝင်တွေနဲ့အတူတပ်မတော်စစ်ကြောင်းတွေဘက်ကနယ်မြေရှင်းလင်းပြီးလုံခြုံရေးကိုတိုးမြှင့်ဆောင်ရွက်နေပါတယ်။အခုလိုမျိုးဒေသခံတချို့နဲ့နယ်မြေတည်ငြိမ်ရေးလုံခြုံရေးတာဝန်ယူထားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးတိုက်ခိုက်မှုရှိလာနေတဲ့အတွက်ဒေသခံပြည်သူတွေရဲ့လုံခြုံရေးစိုးရိမ်မှုကလည်းမြင့်တက်လာနေပါတယ်။ခိုင်ပြည်နယ်တွင်းကလုံခြုံရေးအခြေအနေဟာစိုးရိမ်ရတဲ့အနေအထားဖြစ်လာလို့ဥပဒေပေါင်းတွင်းကနေလုံခြုံရေးစနစ်တွေတိုးမြှင့်ချထားဆောင်ရွက်ပေးဖို့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတိုက်တွန်းပါတယ်လို့ရခိုင်ပြည်နယ်အရေးအကြံပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဖွဲ့စည်းထားတဲ့ကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်းက VOA ကိုပြောပါတယ
်ဒီကော်မရှင်တင်နဲ့ဒေသခံရခိုင်တင်နဲ့တွေ့တဲ့ခါတိုင်းမှာပေါ့နော်ဒေသခံရခိုင်တွေပထမဆုံးကြင်ကြတာလုံခြုံရေးပါကျမတို့တွေ့ဆုံဆွေးနွေးတဲ့ခါတိုင်းမှာဒီလုံခြုံရေးအရေးကြီးတာကိုတင်ပြကြပါတယ်ဒါတကယ်ကို common ကျမတို့ဆွေးနွေးခဲ့ရတဲ့အချက်ပါပေါ့နော်ဒေသခံပြည်သူဟာသူတို့ဒေသရဲ့လုံခြုံရေးကတကယ်အရေးကြီးနေပါတယ်ဆိုတော့သူတို့အလုံးကခံစားမိတဲ့ဟာကိုကျမတို့ဟိုနားလေပေးရပါတယ်ဆိုတော့ဒီနေ့အဲ့ဒီသူတို့ရဲ့ခံစားချက်ဟာတကယ်အမှန်တကယ်ဖြစ်လာတဲ့အခါကျတော့နော်ပို့ပြီးတော့မှစိုးရိမ်ကြဖြစ်ပါတယ်အဲ့ဒါကြောင့်မို့ပေါ့နော်ရခိုင်ပြည်သူလူထုအနေနဲ့တကယ်ကိုလိုအပ်တဲ့ဒီလုံခြုံရေးကိုပြည်ထောင်စုအစိုးရအနေနဲ့ရောဒီတက်မတော်အနေနဲ့ရောပေါ့နော်ဒါဥပဒေပေါင်းအတွင်းကလုံခြုံရေးကိုအမှန်တကယ်လုပ်ပေးဖို့လိုအပ်ပါတယ်လို့အန်ဒီဘက်ကရှုမြင်ပါတယ
်အခုလိုဒေသတွေမှာမွတ်စလင်ကျေးရွာတွေကအုပ်ချုပ်ရေးမှုတချို့တပ်ဖြတ်ခံရတာအပါအဝင်မြို့တိုင်းရင်းသားတွေကိုပါတိုက်ခိုက်မှုတွေရှိလာနေတဲ့အတွက်ရခိုင်တိုင်းရင်းသားတွေနဲ့ကမန်တိုင်းရင်းသားတွေမှာလည်းဒေသရင်းလုံခြုံရေးစိုးရိမ်မှုရှိလာတယ်လို့ပြောပါတယ်။ဒါကြောင့်ရခိုင်ပြည်နယ်အစိုးရအနေနဲ့ဒေသခံတွေနယ်မြေတွင်းဘေးကင်းလုံခြုံစွာနေထိုင်သွားလာနိုင်ရေးလုံခြုံရေးအစီအမံတွေတိုးမြှင့်ဆောင်ရွက်ပေးစီလိုပါတယ်လို့ကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကတိုက်တွန်းပါတယ်။
ပြဿနာပေါ့နော်ဒီမျိုးတိုက်ခိုက်တိုက်ခိုက်ဆိုင်ရတဲ့အကြံဖက်သမားလို့လည်းပြောတယ်တိတိကျကျလည်းပြောတယ်အတွက်ကြောင့်ဒါတွေကိုအဲ့လိုအစိုးရအနေနဲ့ပေါ့နော်ဖြေရှင်းတယ်လိမ့်မယ်လို့မဟုတ်လို့ရှိရင်တော့ဗါလဲဆိုတော့လာတော့လာနဲ့လေတန်တရားတွေပုံဝင်လာပြီးတော့ဒီပြိပခတ်အတွင်းကျွန်တော်စိုးရိမ်ပါတယ်လို့ဒီတမတော်အပါဝင်အကုန်လုံးပူးပေါင်းဆောင်ရွက်ပြီးတော့ပြင်ဆင်မယ်ဆိုရင်တော့ရနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲထင်ပါတယ်
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေရဲ့ပြဿနာကိုပွင့်လင်းမြင်သာမှုရှိရှိဥပဒေပေါင်းတွင်းကကင်တွယ်ဖြေရှင်းမှုနဲ့အထူးသဖြင့်နယ်ဇက်ပြဿနာဖြစ်နေလို့တစ်ဖက်နိုင်ငံနဲ့တန်တမာရေးနီးလန်းနဲ့နားလည်မှုတိစောက်ပြီးပူးပေါင်းဖြေရှင်းပေးဖို့ကိုလည်းရခိုင်မျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူအောင်ကတိုက်တွန်းပါတယ
်ဒီရခိုင်မှာဖြစ်နေတဲ့ကိစ္စတွေဟာလူမျိုးရေးဘာသာရေးပဋိပက္ခတွေမဟုတ်ဘူးဆိုတော့နိုင်ငံတကာကသက်ဝင်ရုံကြီးလာအောင်ပေါ့နော်လောက်ကင်ဆောင်ရွက်ဖို့လက်ရှိအစိုးရအနေနဲ့ပေါ့နော်ပွင့်လင်းမြင်သာမှုရှိတာမြင်သာစွာဆောင်ရွက်တတ်ဖို့လိုတယ်အဓိကအပြင်ဒီကိစ္စဟာကျွန်တော်တို့နိုင်ငံတစ်ခုတည်းဖြည့်ရှင်းဆောင်ရွက်လို့ရမယ့်ကိစ္စမဟုတ်ဘူးပြဿနာမဟုတ်ဘူးဒီမယ်ဆက်မှာဖြစ်နေတဲ့အဓိကပြဿနာလူဦးရေပေါက်ကွဲမှုအဆမတန်များတဲ့ပြဿနာပေါ့နော်လူဦးရေပေါက်ကွဲမှုနဲ့ဒီဆင်းရဲမွတ်တွေကိုပြဿနာကပ်ပါလာတယ်ကျန်းဖက်ကွန်ရက်တွေရဲ့ရေတောက်မြစ်တွေဖြစ်လာတာပေါ့နော်အကျန်းဖက်တင်တန်းတွေပေးဖို့အတွက်အခြေအနေတွေဖြစ်လာတယ်ဒါကြောင့်ဒီကိစ္စကိုရည်ရွယ်ဆောင်ရွက်တဲ့အခါနိုင်ငံတကာရဲ့ပံ့ပိုးကူညီဆောင်ရွက်မှုလို့ဒီလိုတစ်ဖက်နိုင်ငံအစိုးရနဲ့ပန်းတမာရေးနားလည်မှုကိုအပြန်လည်ပြီးစောက်ပြီးတော့မှာပဲဒီအကျန်းဖက်ရေတောက်မြစ်တွေကိုချင်းလဲလာတော့ပါတော့ပေါ့နော်နိုင်ငံအစိုးရပူးတွဲပြီးတော့ဒါကိုထိတိယောက်ကိုင်တဲ့ဖြည့်ရှင်းမှုလိုအပ်တယ်
ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့2012ကစလို့ဘာသာရေးလူမျိုးရေးအသွင်ဆောင်ပြိပခါတွေဖြစ်ခဲ့တာပါပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလကတကြောပြန်ဆလာခဲ့တဲ့နေကြားဆောင်တက်စခန်းတွေလူဝင်အားသုံးအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်မှာတော့လုံခြုံရေးအဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးဆောင်ရွက်မှုတွေအပေါ်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာဘက်ကနေဆွတ်ဆွဲမှုတွေပြင်းထန်လာပါတယ်အခုလိုမျိုးမောင်းတော်နဲ့ရသေးတောင်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းမှာလည်းဒီဖြစ်ပျက်တွေကြောင့်ရခိုင်ပြည်နယ်မှာအရင်တုန်းကလုတ်ခဲ့ပူးသလိုမြေလံရှင်းလင်းရေးတွေထပ်လုပ်လာမှာကိုစိုးရိမ်တဲ့အကြောင်းကိုလည်းအပြည့်ပြည့်ဆိုင်ရာလူငယ်ချမ်းသာကွင်အဖွဲ့ AI ကဩဂုတ်လ၄ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်မြန်မာအနာပိုင်းနေအနေနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ပြီးနိုင်ငံရဲ့ဒေသအားလုံးကိုအတားအဆီးမရှိတွားရောက်ခွင့်ပြုဖို့လိုအပ်တယ်လို့လည်း AI အဖွဲ့ကထုတ်ပြန်ထားပါတယ်
မဆုမတင်ပြခဲ့တာပါရှင်အခုတော့ဒီဥရောပဘက်မှာရာသီဥတုဆိုးရနေတဲ့အခြေအနေအကြောင်းကိုတင်ပြပေးပါမယ်အပူလိုင်းဖြတ်ကျော်မှုနဲ့ရေကြီးမှုတွေပါဝင်အင်မတန်ဆိုးရတဲ့ရာသီဥတုတံကိုဥရောပကခံစားနေရပါတယ်ဥရောပကတောင်ပိုင်းနိုင်ငံတွေဖြစ်တဲ့ခရိုအေးရှားအီတလီမွန်တီနီဂရိုပေါ်တူဂီနဲ့ပြင်သစ်တောင်ပိုင်းလိုနိုင်ငံတွေမှာအပူဒဏ်ကြောင့်တောမီးလောင်မှုတွေဖြစ်ပြီးမိုးခေါင်မှုတွေကြောင့်နေရာတော်များများမှာရေရှားနေတာဖြစ်တဲ့အကြောင်း VOA သတင်းတော်ဆလာဒီဆာဟုပေးပို့တဲ့သတင်းကိုမအီတန်စင်ကပြောပြပေးပါလိမ့်မယ်ရှင်
ခရိုအေးရှားနိုင်ငံအေဒရီယတစ်ကမ်းခြေတွေကိုလာလေကြသူတွေကပင်လယ်ထဲရေဆင်းကူးလိုက်ထိပ်ရအောင်မှထိုင်လိုက်တဲ့အပူချိန်တန်ကိုရင်ဆိုင်နေကြရပါတယ်။အရေးထဲမှာတော့မှ40ဒီဂရီစင်တီဂရိတ်ထိအပူချိန်မြင့်နိုင်တဲ့အတွက်နေမြင့်ချိန်နဲ့နေဆောင်ချိန်တွေမှာကမ်းခြေကိုမသွားတကြပါဘူး။အရာကို
ပို့တဲ့မွန်းတက်ချိန်ဆိုအရန်ပူလို့တော့ကမ်းခြေမှာမနေပါဘူး။ကုကုကဂယူဆိုက်ရပါတယ
်။နေရင်းဆိုတရေအိပ်ပါတယ်။မနက်ပိုင်းနဲ့ညနေ6နာရီကနေ8နာရီအတွင်းရေဆင်းကူးပါတယ်။
တောင်အာဖရိကဘက်ကလေဘူးတွေပြန့်လာတဲ့တပြိုင်နက်အသက်အရွယ်ကြီးသူတွေနဲ့နှလုံးရောဂါနာတာရှည်ရှိသူတွေအနေနဲ့အရေးပေါ်ဝန်ဆောင်မှုတွေထားဖို့သတိပေးမှုတွေရှိလာသလိုအိမ်ပြေမထွက်ဖို့လည်းသတိပေးထားပါတယ်။ခရိရှားနိုင်ငံရဲ့ကမ်းခြေမြို့တစ်ခုဖြစ်တဲ့ Split မြို့မှာပြီးခဲ့တဲ့လကတော်မီလောင်မှုဖြစ်ပွားခဲ့တာကြောင့်တစ်တောနဲ့လေယာဉ်မြေဧကထောင်နဲ့ချီပြီးပျက်စီးပြီးတော့အနည်းဆုံးအိမ်ကြီး15ခုပျက်စီးခဲ့ရပါတယ်။မုန်တိုင်းကြမှုနဲ့အချိန်မဟုတ်လှိုင်းကျင်းမှုတွေကကမ်းခြေမြို့တချို့ကိုရိုက်ခတ်ခဲ့ပါတယ်။ဥရောပတိုင်းမြောက်ပိုင်းမှာလည်းအလားတူပါပဲ။ Czech ပြည်သူ့သမ္မတနိုင်ငံရဲ့မြို့တော် Prague ကခီးသွွားဧည့်သည်တွေအပြင်မြို့ခံတွေကလည်း Vladimir မြစ်တဲကခြေနှင်းလေတွေစီးရင်နဲ့အင်္ဂါနေ့တုန်းကအပူဒဏ်ကိုခံနိုင်အောင်လို့ရင်ဆိုင်နေခဲ့ကြပါဗျ။ဒီသတင်းပတ်ကုန်ထီအပူလိုင်းဖြတ်မယ်လို့ Czech နိုင်ငံမိုးလေဝသဌာနကသတိပေးထားပါဗျ။ဒီနှစ်နွေရာသီမှာရာသီဥတုပြင်းထန်နေဆိုတာကတော့ဖြစ်လေဖြစ်တာမရှိတဲ့အရာပဲလို့ Geneva အခြေစိုက်ကမ္ဘာမိုးလေဝသအဖွဲ့အစည်းကပြောပါတယ်။
We'll find few of such
လွန်ခဲ့တဲ့နှစ်150အတွင်းမှာတော့ဒီလိုရာသီဥတုခက်ထန်တာတချို့တွေ့နိုင်ပေမဲ့ပြီးခဲ့တဲ့နှစ်30အတွင်းမှာတော့ဒီလိုရာသီဥတုဆိုးရွားတာတွေခဏခဏပိုတွေ့လာနေရပါတယ်
။ကမ္ဘာကြီးပူနွေးလာစေတာတွေကိုနိုင်ငံတွေအနေနဲ့ရံမပစ်နိုင်ဘူးဆိုရင်အပူချိန်ကဆက်ပြီးတော့မြင့်လာနေမှာပဲလို့ဒီအဖွဲ့အစည်းကပြောပါတယ်။ပြင်းထန်တဲ့ရာသီဥတုဒဏ်ကိုကာကွယ်နိုင်ဖို့အတွက်ပြည်သူတွေကကြိုတင်သတိပေးစနစ်တွေခလုံးနိုင်မဲ့နေရာတွေကိုကြိုတင်ပြင်ဆင်ကြဖို့ရေးပေါ်ဝန်ဆောင်ရေးဌာနတွေကသတိပေးတိုက်တွန်းထားပါတယ်။ဩစတြီးယားနိုင်ငံဗီယက်နာတရိတ်ဆန်ရုံကတရိတ်ဆန်တွေအပူဒဏ်ခံနိုင်မှုအတွက်လည်းဝိုင်းဝန်းစောင့်ရှောက်နေကြပါတယ်။နေရာဒီအမီစင်တွေရေချိုးဖို့ရေကန်ကိုလည်းပြင်ဆင်ပေးထားပါတယ်။ရေကန်တွေကထွက်စရာမလိုဘဲနဲ့တရိတ်ဆန်တွေလမ်းလျှောက်နိုင်အောင်လို့လည်းပြင်ဆင်ပေးထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။
VOA မြန်မာပိုင်းစနေညအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါရဲ့ရှင်အခုတော့မြန်မာတခွင့်အစီအစဉ်လက်ဖြစ်ပါတယ်ရန်ကုန်မြို့ကပြည်သူဆေးရုံကြီးကိုနေစဉ်လိုက်ရောက်ကြတဲ့ဒီလူနာတွေထဲမှာအများဆုံး3-4ဦးကဆက်ဆေးတွေသုံးဆွဲမှုကြောင့်ဖြစ်ပါတယ်ဆရာဝန်စနစ်တကျညွန်ကြားတာမဟုတ်တဲ့ဆက်ဆေးတွေကိုမသုံးဆွဲကြဖို့ဆေးဝါးတက်ကြွန်းသူတွေကတိုက်တွန်းနေပါတယ်ဘယ်ဆေးကိုဘယ်လောက်ပမာဏမှမသိရောထားတာဖြစ်လို့ဆက်ဆေးတွေဟာခဏတာအတွက်တက်တာတို့ရှိပြီးရေရှည်မှာဘေးထွက်ဆိုးကျိုးများစွာနဲ့ဒုက္ခရောက်စေနိုင်တယ်လို့လည်းတက်ကြွန်းသူတွေကသတိပေးပါတယ်ဒီအကြောင်းပြေဆုံးကိုတော့မြင့်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်မနက်ငယ်ရဲ့ကြီးလက်ဒေတာနဲ့ဖွံ့ဖြိုးမှုနှိမ့်ကြတဲ့ဒေတာတွေမှာတော့ဆေးဆိုင်ကပေးတဲ့ဆက်ဆေးတောက်သုံးမှုတွေဟာယဉ်ကျေးမှုတစ်ခုလို့ဖြစ်နေပါတယ်။ဆက်ဆေးကိုတော့ဝင်းဝင်းနေပါပြီးလူမှုဘဝမှာပြည့်စုံတဲ့ပတ်ဝန်းကျင်အတိုင်းဝိုင်းမှာတောက်သုံးနေတာကိုအများအပြားတွေ့နေရတာပါ။ဂျမ်းမာရေးနဲ့အားကစားဝန်ကြီးဌာနအစားတောင်းတဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွတ်ကတော့ဆက်ဆေးတွေမှာပါတဲ့ဆေးတွေအကြောင်းကိုအခုလို့ရှင်းပြပါတယ
်။အတိုက်ခဲပြောက်ဆေးသူ့ထည့်ထားတာက Botrin တော်တော်ပြင်းတဲ့ကောင် Paracetamol ဒါအများသိအဲ့ဒီအပြင်နောက်ထပ် dexamethasone လို့ဟာတော့ထည့်သေးတယ်။ဒီအပြင်နောက်ထပ်ထည့်နိုင်တဲ့မြတ် analgesic တွေ analgesic ဆိုတာကအကိုက်ခဲပြောက်တဲ့ကောင်ထပ်ထည့်တာလေ။အဲ့တော့အကိုက်ခဲပြောက်ဆေးတစ်မျိုးမှာအကိုက်ခဲကိုပျောက်စေတဲ့တတ္တိရှိတဲ့ဟာ၄ခုလောက်ပါတယ်။ဆိုတော့စဉ်းစားကြည့်ပေါ့ဗျ။အဲ့ဒါတောက်ချလိုက်တဲ့ခါကျတော့ချက်ချင်းယူပြီးတယ်လို့ပြောက်တာ။ဒါပေမဲ့သူ့အစာရင်းဘယ်ခံမလဲ။သူ့အမှန်ပေါ့။အခုမအံသေးဘူး။မအံသေးဘူး။သူကအရွယ်ကောင်းနေသေးတယ်။အသက်ကလေး30 40ဟောလာပြီးအကြိုက်ဘလို့မှရှုံမရမရှုံနိုင်ကြလည်းဖြစ်ကုန်။
ရန်ကုန်ပြည်သူ့ဆေးရုံကြီးကတော့နေ့စဉ်လာရောက်ကူတာနေတဲ့လူနာ100လောက်မှလည်း3-4ယောက်လောက်ကဆရာဝန်ညွှန်ကြားချက်မဟုတ်တဲ့ဆက်ဆေးတွေတောက်သုံးတာကြောင့်နောက်ဆက်တွဲဆိုးကျိုးတွေနဲ့ရောက်လာတဲ့သူတွေဖြစ်နေပါတယ်။ဒါကြောင့်ရန်ကုန်ပြည်သူ့ဆေးရုံကြီးဆေးပညာဌာနကပါမောက်ခဒေါက်တာဇော်တန်းထွန်းကတော့ ဆက်စိနဲ့ပတ်သက်တဲ့နောက်ဆက်တွဲဆိုးကျိုးတွေအကြောင်းကိုအခုလိုရှင်းပြပါတယ်။
တောက်တာကြားလာရင်ဗာကျင်းနဲ့အယူတွေပါမယ်အယူတွေပွားမယ်အခန့်မတင်အယူတွေကျိုးပဲ။ဒါလည်းဆက်စိရဲ့ဒုက္ခတွေပဲ။ဆက်စိဒုက္ခတွေအတော်လုံးများလုံးလို့ဆရာတို့ကမတောက်ပါနဲ့မတောက်ပါနဲ့လို့တရှင်းလို့ဆရာတို့ကလူငါတွေကိုအသိပေးနေရတော့လူငါတွေကပြန်ကြည့်တဲ့အခါကျတော့လောက်ကောင်းတဲ့စီးပေါ့နော်။ချစ်မြတ်ဆိုဆရာတို့ဒီမှာချိန်လိုင်းသားကနားပါလေဟိုဆက်ချိုးတိုင်းဇီကဆက်ချိုးသမားလေးတွေဆိုရင်သူတို့ကခွင့်ကိုတရက်အပြည့်မခံနိုင်ဘူး။ဒီနေ့ကိုလက်ကြိုက်တယ်ဖျားတဲ့နားတွေချက်ချင်းပျောက်ကျင်တာ။ကျတော့သူကဘာလို့လဲဆိုအိဆက်စီလေးတောက်မြေဆက်စီတောက်တဲ့ခါချင်းချင်းကောင်းတော့မှန်တာပေါ့ဒါပေမဲ့သူအလုံးမပြတ်ခံနဲ့ငွေဖြတ်မခံနဲ့ဘာလို့လဲကြာငွေဖြတ်မအောင်နော်အဲ့လိုအဖြစ်မခံနဲ့ဒါပေမဲ့အဲ့လိုတောက်တာကောင်းတယ်လေးကျင်တော့မို့အဲ့လိုတောက်လို့အခက်မသိနေလို့ဆရာဦးနာပြောလို့အစာရင်သူကျောပေါက်တော့အခက်မသိတော့ကြောက်ကပျက်စီးသွားမယ်အဲ့ဒါဆိုရင်သူတို့ဒီဆေးရုံတက်ရပြီးတော့သူတို့ကသူ့ရဲ့ရီမန့်ချက်တဲ့ကောင်ကပျက်စီးကုန်လေရေရှိရောဂါတွေကလည်းအများကြီးပဲဖြစ်နေတယ်ဒါကြောင့်မလို့ဆရာတို့ကတော့ဒီအားလုံးကိုပြောချင်တာကတော့ဆက်စီကအလုံးအငြင်းကြီးပါတယ်ဆက်စီမတောက်ပါနဲ့လို့ဆရာလေးလေးနဲ့တိုက်တွန်းနေပါတယ
်ဒေါက်တာတန်ထွက်ကတော့ဆက်စီကိုဝယ်ယူသူတွေရှိနေတဲ့အတွက်မြန်မာနိုင်ငံရဲ့မြို့နယ်တော်တော်များများကဈေးဆိုင်တွေမှာဆက်ဆေးတွေရှိနေတယ်လို့ယုံကြည်နေပါတယ
်။အမြို့မြို့ရွာရွာတိုင်းမှာဆက်ဆေးရှိနေတယ်။ကျွန်တော်အဲ့ဒါကိုဝန်ခံတယ်ဆက်ဆေးရှိနေတယ်။ပမာဏဘလောက်များများလဲဆိုတော့တော့ဖွက်ထားတာကိုနည်းမျက်စိရှင်းတော့တွေ့မှာပေါ့။အဲ့တော့ကျွန်တော်တွားကြည့်တယ်အတင်းဖော်ထုတ်တာတွေလည်းရှိတယ်။ဖော်ထုတ်တယ်မိတယ်များတယ်တချို့နေရာတွေမှာများတယ်ဟာအထုပ်ပေါင်း600 900 800တွေ့တယ်။တောက်ကုန်းမှာတက်ကုန်းမှာဖတ်မိရဲ့ကိစ္စဆိုအထုပ်ပေါင်း600ကျော်တယ်တစ်ချိန်နဲ့နည်းတာမဟုတ်ဘူး။ရွာပို့ဖို့တော်လုတ်တာလေဆိုတော့အတွက်ကြောင့်ဆက်စီပမာဏဘလောက်များလဲဆိုတော့တိုင်ငံလုံးရဲ့တူးတဲ့ပမာဏတော့ပြောရတာခက်တယ်သို့တော်လည်းအမျိုးမျိုးအရွာရွာတိုင်းမှာရှိသည်မဆိုင်တော်တော်များများမှာဆေးရုံနဲ့ဆိုင်တော်တော်များများဆက်စီရှိနေတယ်ရှိနေရတဲ့အကြောင်းကလည်းဒီတိုင်းရှိနာမဟုတ်ဘူးသူကဝယ်လက်ရှိနေလို့ကျွန်တော်တို့မိဘပြည်သူများကိုကျွန်တော်ပြောချင်တာဆက်စီကိုသတိထားပြီးရှောင်ရှားစေချင်တယ
်အဲ့လိုဆက်စီရောင်းချနေတာတွေကိုတော့ဥပဒေအရဆိုင်လိုက်စင်ပိတ်တန်းလူကိုတရားဆွဲဆိုတာတွေလည်းလုပ်လို့ရတယ်လို့အစားတောင်းတဲ့စေဝါကုတ်ကဲရေးဦးစီးဌာနကညချရမှုဒေါက်တာတိန်ကြီးစင်ကအခုလိုပြောပါတယ
်ဆက်စေးရတော့ကျွန်မတို့ကတော့ဒီသက်ဆိုင်ရာဒီမြို့ကြီးကြီးထဲပေါ့နော်မြို့ကြီးကြီးရဲ့နောက်ပြီးတော့အေးဟိုမြို့တော်တော်များများမှာတော့ဟောမဖြစ်ဘူးခရိုင်စစ်နော်တချို့နည်းနည်းပေါ့ဟိုနည်းနည်းကြတဲ့ပိုင်းတွေမှာပိုရှိတယ်ဥပမာနေပြီးတော့ဆိုတက်ကုန်းကြီးနေအေရီးယားမှာရှိတယ်ပေါ့နော်ရန်ကုန်ဆိုလှိုင်သာယာတို့အင်းစိန်တို့ဒီလိုရွှေပြည်သာတို့မှာပိုရှိတာပေါ့နော်ဘကူဆိုလည်းရှိရဲဘကူကနေပြီးတော့ဒီကျေးရွာတွေထိထက်တာပေါ့အေရီးယားတိုင်းဆိုလည်းတချို့မဝါမှာရှိပါတယ်။ကြည့်ရတဲ့အခါကျတော့ဒီမှာဆရာမတို့ကဒီကတွေ့တယ်ဆိုရင်တော့ဟိုဆက်စေးဆိုတာဟို packing ready made ထုတ်တယ်လို့ဟုတ်ဘူးပေါ့။ထုတ်ထားတာလည်းရှိတယ်လို့လူနာလက္ခဏာပြောပြီးရောဈေးရီလျှောက်ထည့်ပေးမယ်ဆက်စေးပဲ။အဲ့ဒါမျိုးဆိုလည်းဆရာမတို့ကဥရိယအရေးယူလို့ရတယ်။အမိန့်ကြော်ညာစာရတယ်။နော်ဆရာဝန်ညွှန်ကြားချက်စီဆိုဆရာဝန်ညွှန်ကြားချက်နဲ့မှသုံးဆွဲရတယ်။ဘာဆရာမတို့ဥပဒေမှာပါတယ်လို့ပေါ့စီမံခွင့်ကမ်းမှုရရေးယူလို့ရတယ်စီမံခွင့်ကမ်းမှုဆိုတာစေဆိုင်လိုင်စင်သိမ်းတယ်နော်လိုင်စင်ပိတ်တယ်စေဆိုင်ပိတ်တယ်ပေါ့ထုံနည်းတူပဲလူကိုလည်းတရားဆွဲဆိုလို့ရတယ်ဒါဥပဒေအရပေါ့ဒါ and register ဆက်မညီဆေးပေါ့နော်ဆက်မညီဆေးဒါမှမဟုတ်ဆရာဝန်ညွှန်ကြားချက်မှဆိုရင်ဆရာမတို့အမျိုးသားဆေးဝါးဥပဒေအရပေါ့နော်ဒီ78နောက်ပြီးတော့20နဲ့လည်းဆွဲလို့ရတယ
်ဘာမောက်ခဒေါက်တာဇော်တန်းထွန်းကတော့ကြည်သူတွေအနေနဲ့ကျန်းမာရေးမကောင်းဘူးဆိုရင်ဆက်ဆေးတွေမတောက်ဖဲမြို့နယ်ကျေးလက်တွင်မှာရှိတဲ့အစိုးရစီပေးကန်တွေမှာကုသမှုခံယူတင်တယ်လို့အကြံပြုထားပါဗျ။အဲ
့တော့ဆက်စည်းမတော့တော့ဘာတောက်အောင်မလဲပေါ့နော်။စီကန်သွားရင်လည်းစီးပွားကိုုံးမအောင်နော်။အဲ့ခါကျရင်ဘာလို့ပြရလဲခါကျတော့ဒီဘက်ကစီးဆိုင်နေရလဲဆက်စည်းကိုရောင်းချတာတကယ်တော့တရားလည်းဝင်မှာဘူး။မြန်မာနိုင်ငံစီးပွားဥပဒေရလဲအေးအေးယူလို့ရပါတယ်။အဲ့တော့ဒီဟာမျိုးဒီမရောင်းချတင်မှာဘူး။အဲ့ဆက်လို့ရောင်းချလိုက်ခြင်းအဖြစ်ရောင်းချတဲ့သူကိုယ်တိုင်တော့မှဒီလိုဆက်စည်းဒီအန်ဒီရရှိပါလို့ဆိုသိကျင်မှသူသိလိမ့်မယ်။ဒါပေမဲ့အခုဆရာတို့ပြောနေပါပြီအလုံးအငယ်ကြီးတဲ့ဆက်စီကိုရောင်းချဖို့လည်းမချူစားပါနဲ့ရောင်းချခြင်းကြောင့်လည်းကို့အတွက်လည်းအခက်မသိရင်ဥပဒေအရအေးအေးချင်းခံရနိုင်တယ်လို့တောက်သွားတဲ့ဒီမှာလည်းမသိပဲနဲ့ရောဂါဝေဒနာတွေထပ်ရပြီးတဲ့ခါကျတော့ဆင့်သွားယောဂါဝေဒနာတွေထပ်ပြီးရပြီးတော့အငယ်အလုံးကြီးနိုင်ပါတယ်အဲ့တော့ဆရာတို့ဘက်ကကျမ်းမာဝင်ကြီးဌာနနေတော့ကျမ်းမာပညာပေးတာနဲ့စီယုံသိမ်းတာနဲ့ဒါကတပိုင်းပေါ့တပိုင်းရကြတဲ့ခါကျတော့ဆရာတို့ရဲ့အခြေခံလူဒန်းစားတွေအားလုံးရဲ့လက်လန်းမီဖို့အတွက်ကိုကျမ်းမာကြီးဌာနတွေမှစတာဝန်ချနေတဲ့အခြေခံကျမ်းမာကြီးဝန်ထမ်းတွေကျမ်းမာရေးမှုတွေတာဖဆံမာတွေဒီလိုလူများရံမြို့မှာဆိုရင်တော့မြို့နယ်ကျမ်းမာရေးဌာနဒီမှာတွားရောက်ပြီးတဲ့ခါကျတော့မိမိကျမ်းမာရေးကိစ္စတစ်ခုပေါ်လာတွားပြီးတော့တွားပြပြီးတဲ့ခါကျရင်အဲ့ဒီမှာအခမဲ့ပြသလို့ရပါတယ်စနစ်တကျကုသမှုခံလို့ရပါတယ်အဲ့ဒီလိုမျိုးကုသမှုခံခြင်းအဖြစ်ဆက်စေးရဲ့အန်ဒီကိုရှောင်ရှားချနိုင်လိမ့်မယ်လို့ဆရာကတော့ညွှန်လင့်ပါတယ
်ဆက်စေးရောင်းချမှုတွေမှာတော့တရားမဝင်ဈေးတွေကိုပါထည့်သွင်းရောင်းချနေတဲ့အပြင်ရက်လွန်ဈေးတွေကိုပါထည့်သွင်းရောင်းချမှုတွေရှိနေတယ်လို့အစားတောင်းတဲ့ဈေးဝကုတ်ကဲရေးဦးစီးဌာနကတာဝန်ရှိသူတွေကပြောဆိုထားပါတယ်ဒါကြောင့်ဆက်စေးနဲ့ပတ်သက်ပြီးကျေးလက်ဒေတာတွေမှာပညာပေးမှုတွေကိုပို့လို့တွားတော့မှာဖြစ်တယ်လို့ရောင်းဝယ်ဖောက်ကားနေသူတွေကိုလည်းအေးအေးယူကြက်မှတ်ဖို့အစိုးရဘက်ကလှုံ့ဆော်နေပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာ့သတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်မြန်မာတခွင့်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
VOA မြန်မာ မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပြီမို့တော်ရရှင်တွေစောင့်မျှော်နေတဲ့အတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင်။
မင်္ဂလာပါခင်ဗျာအဲဒီလိုင်းစီစဉ်ကကျိုးဆိုပါတယ်ဒီနေ့စီစဉ်မှာတော့အခြေတင်ပြောစရာတွေဖြစ်နေရတဲ့ဆက်သွယ်ဥပဒေပုံမှန် 66 ဂါရီကိုပြင်သင့်သလားအပြီးတိုင်ဖြစ်ဖို့လိုသလားဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဒီဥပဒေကိုအမျိုးသားလွှတ်တော်မှာပြင်ဆင်ဖို့ဆုံးဖြတ်ထားပေမဲ့မလုံလောက်သေးဘူးဖြတ်မှာဖြစ်တဲ့ဆိုဖြစ်မယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့ကျွန်တော်တို့ပင်တိုင်ဆွေးနွေးပေးမယ့်ပုံကူတွေလည်းအခုဆွေးနွေးလိုင်းပေါ်မှာရောက်နေပါပြီဝါရင်ရှင်းနေတူလည်းဖြစ်အမျိုးသားလွှတ်တော်ဥပဒေရေးကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဦးအောင်သိန်းနောက်ပုံမှန် 66 ဂါကြီးဖြစ်သိရေးလှှရှားနေသူလည်းဖြစ်တဲ့နောက်ဒီပုံမှန်နဲ့ကိုယ်တိုင်လည်းထောင်ချခဲ့ဦးတဲ့ကဗျာဆရာကုဆောင်ခါတို့ဟိုပင်တိုင်ဆွေးနွေးပေးမှာဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်တိုင်ဆွေးနွေးမယ့်ပုံကူတွေရဲ့ဟိုရေဝရအချင်းယုံသဘောထားတွေကိုကြားချင်ပါတယ်အမျိုးသားလွှတ်တော်မှာတော့ဒီပုံမှန်နဲ့တရားစွဲခံရရင်အမကန်ပေးနိုင်တာမျိုးတွေအပါအဝင်ပြင်ဆင်ဖို့စဉ်းစားချက်တွေရှိနေပါတယ်ဆိုတော့ဒီပြင်ဖို့ဆုံးဖြတ်ထားတဲ့ဒီအမျိုးသားလွှတ်တော်ကကိုယ်စားလှယ်ဖြစ်တဲ့ဦးအောင်သိန်းရဲ့အမြင်ကိုအရင်ပြောဆိုချင်ပါတယ်ဒီဥပဒေကဟိုဖြတ်ဖို့မလိုတဲ့ဥပဒေဖြစ်နေဘလို့အချက်တွေကိုအခြေခံပြီးတော့စဉ်းစားခဲ့တာလဲခင်ဗျာ
ကျွန်တော်ကဒီဥပဒေကိုအဖြစ်ဖြစ်မဖြစ်ဖြစ်ဆိုတဲ့အတိုင်းအတာကိုဆွေးနွေးကြတဲ့အခါမှာဆိုတော့ကျွန်တော်ပြောသလိုဒီဥပဒေကအထူးဥပဒေတရားဖြစ်တယ်လို့ကျွန်တော်ဘက်ကရှုမြင်သုံးသပ်တယ်။အဲအထူးဥပဒေကိုပဲပြင်ဖို့လိုတယ်ဆိုလဲပြင်သင့်တာကိုပြင်မယ်။အဖြုတ်သင့်တာကိုဖြုတ်မယ်လို့ကျွန်တော်တို့ဒါဟိုပါပေါ့လွတ်လွတ်တော်မှာလဲကျွန်တော်တို့ကြိုးစားပြုကြတာရှိပါတယ်။နောက်တချို့အပိုင်းတွေကိုလဲကျွန်တော်တို့ကဒီဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းပြီးတော့ဆွဲဖို့ဆိုတဲ့ကိစ္စတွေကိုလဲကျွန်တော်တင်ပြကြတာတွေရှိပါတယ်။အဲ့တော့ဒီဆက်သွယ်ရေးဥပဒေမှာကအစကတော့ကျွန်တော်တို့ဒီခုနှစ်ချက်လောက်ရှိမယ်ထင်ပါတယ်အချက်ကြီးပါတာပေါ့လေနော်အဲ6လန့်တောင်းယူတာတို့ဒီအပေပြက်တာတို့ဒီနှောက်ချက်တာတို့ချင်းချောက်တာတို့ပေါ့လေအဲ့ဒါဒီ၄ခုကိုအဓိကဖြစ်ပြီးတော့ဒီမတရားတာတိကံဝတ်တာတို့မလျော်ဩဇာသုံးတာတို့အနိုင်ချက်ပြုတာတို့ဆိုတာတွေကိုကျွန်တော်တို့ဟောပေးဖြတ်ဖို့မလိုတော့ဘူးဆိုပေးတက်ခဲ့တာပေါ့အဲ့အဲ့ထဲမှာဒီအပေပြက်ချင်းဆိုတဲ့ကိစ္စရက်နဲ့ပြဿနာကျွန်တော်အဲ့ဒီကိစ္စအဓိကကြတဲ့ကြေညာပေါ်ရေအများကဘယ်လိုပြောကြလဲဆိုတော့ဒီဟာကကျွန်တော်ရာဇဝတ်ကြီးဥပဒေပုံမှန်မှလည်းရှိနေတာပဲပေါ်ရေအပုံမှန်900မှလည်းရှိနေတာပဲအဲ့ဒါပုံမှန်900နဲ့လည်းအရေးယူဆောင်ရွက်လို့ရတယ်ဆိုတော့ပြောဆိုရတဲ့သူတွေလည်းရှိပါရဲ့အဲ့တော့ကျွန်တော်တို့မြင်တာကတော့ဒီဆက်သွယ်ရေးဥပဒေကအထူးဥပဒေဖြစ်တယ်ဒီရာဇဝတ်ကြီးဥပဒေပုံမှန်900ဟာရေဝရဥပဒေဖြစ်တယ်အဲ့ဆက်သွယ်ရေးဥပဒေမှာအထူးဥပဒေတရားဖြစ်တဲ့အတွက်အထူးတရားအနေနဲ့သုံးနှစ်ကိုအမကပေးဖို့ဆိုတဲ့ဟာကိုပြဋ္ဌာန်းချက်သွင်းတယ်။တမန်အားဖြင့်ရာဇသကြီးပုံမှန်အနေနဲ့သုံးနှစ်ဆိုရင်သူအမကပေးတဲ့အစဉ်ထဲမှာအဲလက်တော့အမကပေးတဲ့အစဉ်ထဲမှာမပါနိုင်ဘူးပေါ့လေနော်။အဲ့ကျွန်တော်အမကပေးနိုင်တဲ့အစဉ်တွေဖြစ်တာကိုချက်သွင်းထားပါတယ
်။ဟုတ်ကဲ
့။ဒါလည်းကျွန်တော်တို့သဘောထားတူတာရှိတယ်သဘောထားမတူတာတွေတော့လည်းအချို့တော့မှရှိနေမှာပဲလေနော
်ဟုတ်ကဲ့ပါကျေးဇူးပါကျွန်တော်ကိုစောင်းခရဲ့သဘောထားလဲသိချင်ပါတယ်ဒီဥပဒေကဒီလိုအပ်တယ်လို့ပြင်ဆင်လိုက်မယ်ဆိုရင်အကျိုးရှိတဲ့ဥပဒေတရားကိုဖြစ်မလာနိုင်ဘူးလားဟိုဘယ်လိုပြဿနာတွေရှိနေနိုင်တယ်လဲ
ဟုတ်ကဲ့ပါဟိုအဓိကတော့ကျွန်တော်ပြောလို့ရာဇတ်ကြီးနဲ့ကျွန်တော်တို့ကအမြင်နဲ့ရှင်ပြောနေတဲ့ပြဿနာကဒီဆက်တွေ့ဥပဒေပေါ်မှာထောက်ချက်ကကြီးရဲ့မှာပါတယ်အတိဖြတ်မှုဆိုတာကကြီးကြတဲ့အဓိပ္ပာယ်ကိုရှင်းလင်းမှုရေမရှိဘူးပေါ့နော်ဒါကဘုမာဒီရာဇတ်ကြီးရဲ့မှာဒီပုံမှန်၄ခုခုဆိုရင်ဟိုပါတော့ ဒီသဘောယူနေကြတာတို့အများစုတက်ပြောတာတို့ဟောဒီခဏဆိုရင်တတိပေးသူရဲ့အရင်အကျိုးရှိသွားအတွက်တော့လည်းကောင်းအများအကျိုးရှိသွားအတွက်တော့လည်းကောင်းတတိပေးသူဆိုတာနောက်ဆက်ကြတော့အစိုးရဝန်ထမ်းတွေရဲ့အမှုဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့လွတ်သေးတာဝေဖန်ကြိုးစားတာတွေနဲ့ပတ်သက်ရင်ကျင်းလို့ကျင်းရချက်ရှိတယ်ဘာလို့ဒါအကျင်းရချက်ဖြေချက်တိတိရှိပါလဲကြောင့်ဆိုတော့သို့တော့ဒီအဲ့ဒီဆက်လက်တွေ့ဆက်ဆက်ကာကြီးတွေကအတိဖြစ်မှုမှာတော့အဲ့လိုရှင်းရင်းနဲ့အတိတည်းခုံးဆိုးမှုတွေလည်းမရှိဘူးအဲ့ဒီလိုမျိုးရှင်းရင်းထားတာလည်းမရှိဘူးအဲ့ဒီမှာတိချက်အားအနေနဲ့ဘာလို့ဆိုတော့အခုကဘယ်လိုဖြစ်နေလဲဆိုတော့ဒီ online ပေါ်မှာဒီသူများရေးထားတဲ့ post အောက်မှာမဖြစ်ပြမလို့ comment ပေးတာကလည်းဆက်ဆက်ကာကြီးနဲ့တရားစွဲဆံနေရတာရှိတယ်အဲ့တော့နောက်တစ်ခါကျတော့ဆက်ပြောရဒီဒီရုပ်ဝတ်အုပ်ချုပ်ရေးမှုကဒီအများပိုင်းလေဟိုမိခွက်တွေကိုဒီဟိုအကွက်ရိုက်ပြီးရောင်းတာကို Facebook ပေါ်တင်နေတူပါလေဆောက်ချောက်ကာကြီးနဲ့ညီတယ်အဲ့လိုပုံစံနဲ့ကျွန်တော်အမှုတွေကမြောက်များစွာရှိနေတယ်အဲ့တော့တကယ်လို့ဒါဆောက်ချောက်ကာကြီးကအပြည့်ချက်မှုဆိုတာကိုမပယ်ချက်နိုင်ဘူးဆိုရင်ဒါဒီမို့ဆောက်ချောက်ကာကြီးကိုမပယ်ချက်နိုင်ဘူးဆိုရင်ဒီတော့ဒီလိုမှုတွေကစိုက်ရှိနေမှာပဲအမကန်ဘလောက်ပဲရနောက်ဆုံးပြီးအခုဒါအခုတလုံးကပဲကိုစီဝင်းအမကန်ရတယ်ဟုတ်တယ်သူတော့ကိုစီဝင်းဟာအဲ့လိုမျိုးစစ်ဆေးခံရတဲ့အတွက်ဒီမှာဒီဘက်တခါရန်ကုန်ကနေမန္တလေးကိုဒီရုံးတုတ်ပြီးသွားနေရမယ်အဲ့ဒီမှာကသူကညံ့နာမှုတွေရှိတယ
်
နောက်ဆုံးပြီးဘလို့တောင်းချက်ပြတာနိုင်ရဲ့ဆိုတော့ဆရာကြီးဟောပါဒီကျွန်တော်တို့ဒီဒီဟောအင်တာနက်မှာဆိုရင်ဒီ Facebook account တွေပါကြီးကအကောင့်အတူတူညောင်းများစွာလေးလုပ်လို့ရတယ်ဘာမှတော့နောက်တစ်ခါကျတော့ဒီလက်ရှိပြင်နေတဲ့ဒီတရားရုံးမှာကျွန်တော်တို့ဒီတက်တေကတင်တဲ့ဟာကြီးအကုန်လုံးကလေအဲ့ဒီ screen shot တွေကို print out လုပ်ပြီးတော့ပြင်တာဖြစ်တယ်အခါဘာမှစစ်ဆေးမှုလုံးဝမရှိဘူးဆိုတော့အဲ့ဒီ screen shot တွေကလည်းဒီစောနဲ့ဒီလိုလိုရတယ်အဲ့တော့ဒီမှာကအချိန်မီကြောက်တုံးလို့လည်းရတယ်အတူတူလုပ်ပြီးလို့လည်းရတယ်ဆိုတော့ electronic evidence နဲ့ပတ်သက်ပြီးပြဿနာအများကြီးရှိတယ်အဲ့တော့ဆောက်ချက်ကကြီးကပြင်မှုကတော့ရုပ်ခက်ခဲတဲ့အကြောင်းကမဖြစ်မီဖြတ်တင်းရမလို့ပြောနေတာဖြစ်ပါလေ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီ Sunny Web အတွက်ကိုစိတ်ဝင်စားတဲ့အတွက်ဆက်သွယ်ထားတဲ့ပုံစံကြီးလည်းတော်တော်များနေပါတယ်အဲ့တော့အခုကျွန်တော်တို့ဒီဟို Sunny Web ကိုကျွန်တော်တို့ဟိုဆက်သွယ်ထားတဲ့ပုံစံကြီးတွေကတချို့လည်းပဲအရင်ဆုံးအလှည့်ပေးခြင်းပါတယ်အခုပါဝင်ဆွေးနွေးခြင်းတဲ့လူတွေနဲ့များတဲ့အတွက်လူရင်းတူရှင်ဆွေးနွေးပေးဖို့လည်းမေတ္တာရက်ခံပါတယ်အရင်ဆုံးကတော့ဒီကျွန်တော်တို့ကိုတင်ဝင်းသိမ်းမှာမြန်မာနိုင်ငံကပါကိုတင်ဝင်းသိမ်းရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်ကဦးအောင်ပြောတယ်လို့ရယ်ဟောကိုစိကိုဆောင်ကပြောတယ်လို့ရယ်အဲ့ဒီဒီပုံမှန်ကိုကြည့်ရမယ်ဆိုရင်ကျွန်တော်တို့တော်တော်များများကဟိုပြည်တွင်နဲ့ပတ်သက်လို့လည်းကောင်းနောက်ပုဂ္ဂိုလ်တူပြောင်းနဲ့ပတ်သက်လို့လည်းကောင်းဟလာဒီဆက်သွယ်ရေးနဲ့ပတ်သက်ပြီးရောဟလာကျွန်တော်တို့သူလုပ်တဲ့လုပ်ဆောင်တဲ့ပုံမှာသူ့ရဲ့ဟလာဂုဏ်သိက္ခာနဲ့သူ့ရဲ့လုပ်ကိုင်ခွင့်နဲ့အားလုံးမထိခိုက်အောင်ဟလာစောင့်ထိုင်တဲ့ပုံမှန်တစ်ခုအနေနဲ့ကတော့ရှိတဲ့နဲ့ဒါပေမဲ့ဘာမှမဟုတ်တဲ့အကြောင်းတွေနဲ့အမျိုးမျိုးဟလာကိုယ်ကနဲ့နာအောင်ဟလာလူလူတော့နဲ့နာအောင်သူကအပေဖြစ်တော့ဆိုတော့စကားသုံးပြီးတော့ဟလာဒီလိုလုပ်မယ်ဆိုရင်တစ်ခါတည်းမှလည်းနဲ့နာတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒါကိုဟိုဖြတ်ဖို့တော့မပြောဘူးဒါပေမဲ့ပြင်ဆင်နေတာဟုတ်တော့ပြင်ဆင်နေတယ်လို့ပဲကျွန်တော်အပြန်ပြုတ်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါနောက်တစ်ခုကတော့မော်လိုက်မြို့ကဦးမျိုးမြင့်ပါဦးမျိုးမြင့်ရဲ့သဘောထားလေးလူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာโอเคอุ้มยุ้มนี่ซื้อนี่ลูกยาบาเลยครับ
เนี่ยโอเคอ่ะเออไอ้ชักจะจอกอ่ะอีฮะเป็นเรื่องเนี่ยครับผมนี่เจอแล้วทีนี้มีแค่นี้มาแล้วก็แบบตัวนี้ต้องทราบกันหมดคืออย่างเงี้ยแหละคืออย่างนี้เจอได้เลยมันจะมีดีเทลที่ทําเนี่ยอ่ะคือว่าแล้วไอ้นี่ก็เอาลงไปเลยครับเออအဲ့ဒီဘာလို့အေးဖြစ်တယ်လို့ပြောမှာလားခပင်းနေအမတားအများကြီးပြတ်တော်တယ်လို့ဆိုလို့ကပြောချင်ပါလေဟု
တ်ကဲ
့ပြင်တာကဘာလို့ကတည်းကဒီလိုဖြစ်လဲဆိုတော့ဟိုမတော်တဲ့ရုံးကပြည့်စည်ရနင်းနေနေနေတဲ့ဆိုတာကျွန်တော်အနေနဲ့ဟိုမတရားပြုတဲ့အကြီးကြီးရောက်နေတဲ့သဘောမျိုးကိုမတရားပြုဖြစ်တဲ့ပုံမှန်လေးမျိုးအောင်ကျွန်တော်ပြောခဲ့တာဒီပါလေ
โอเคเจซูပါဦးမျိုးမြင့်เจซูပါအခုကျွန်တော်တို့ကျန်တဲ့လူတွေလည်းအလှည့်ပေးခြင်းပါတယ်ကျွန်တော်တို့အီးမေးလ်တွေအတန်ဖိုင်တွေ Facebook တွေကနေပေးပို့ထားတဲ့လူတွေလည်းဒီကိစ္စကိုစိတ်ဝင်စားနေဟိုပေးပို့ထားတဲ့လူတွေတော်တော်များရှိနေပါတယ်ဒီထက်ကဒီကြံကင်းမျိုးကဦးကျော်လင်းရဲ့အဲဆွေးနွေးချက်ကိုလည်းနားဆင်ကြအောင်ပ
ါလူမှုကွန်ရက်မီဒီယာကိုအပြည့်အဝသုံးစွဲနေကြပြီဖြစ်တဲ့ပြည်သူလူထုနဲ့သတင်းမီဒီယာသမားတွေတောင်းဆိုနေတဲ့စစ်အာဏာရှင်စနစ်ဆိုးမွေ66ကာကြီးကိုမဖျက်သိမ်းပဲပြင်းစင်ယုံပြင်းစင်မှုအစိုးတင်သွင်းတာကလွတ်တော်ဟာပြည်သူလူထုရဲ့အတန်ကိုတကယ်ပဲနားမထောင်ဘူးလားလို့မေးခွန်းထောက်ရတော့မှာပါမူလရှိပြည်သားဥပဒေတွေနဲ့မလုံလောက်သေးရင်ရှိပြည်သားဥပဒေတွေအပေါ်အင်တာနက်ဆက်သွယ်ရေးဖြစ်တဲ့လူမှုကွန်ရက်မီဒီယာခန်းကဏ္ဍကိုထပ်ဖြည့်လင်းလည်းဖြစ်ဒါမှမဟုတ်ဒီမိုကရေစီဆိုတာကအသည့်ရေးလင်းလည်းရေးပြည်သူလူထုကလက်ခံနိုင်ကြမှာဖြစ်ပေမဲ့ဒီဥပဒေကိုဆက်လက်ထားရှိတာကတော့စရုပ်ထမှန်တဲ့သတင်းမီဒီယာကိုအထောက်အကူပေးနိုင်မဲ့လူမှုကွန်ရက် media po soya ane ne soya ni longkai mu tukhu da phet de lu pyo chin ma de de ka ra lu mu kun ye ga soya thare media ri po anao she pe da the thauk ku pe nai me akhan kan na ga po ba de di ka ni so yin soya ga thiri ya ma kain twen nai ne auk che ga soya auk chu yin ne thana san ya di di ko myet che ma pya saung chi we ban thauk pya pyo so nai da ko ga lu mu kun ye media ye a da che tukhu phet ni ba bi a man ni pa da lu a ma ri le pa nai be me lu mu kun ye po ma nyin khon lo yin thauk pya pyo so ni da ri ha Anasin Senate John Piercy needed a poesy in a lupo goody. Mamangane a pumuri, sell at Melosa on nine zebu. Come on a tinjong mood to cook pit. Near you lavi pibare. Teacher Nidia, Ochi Mamangane, Loya de la Pila, you moody. Your ne papio sebu, quang on to cook that pitambo. Anna jetty, she lingersa. Ada jetty, Miaji, she needed Lumukoya, Miriago. Tutel, Nicopo, yeswe tarret. Say Anasin Seneca, Poma Chosechal Gajiguro, low up. Pierden Pitagada.
ပြည်သူလူထုရဲ့ဆန္ဒကိုအတိမပြုရရောက်ကြောင်းပြောချင်ပါတယ်ဗျာဟုတ်ကဲ့ဒါတော့ကြံခင်းမျိုးကဥကျော်လင်းရဲ့အသံဖိုင်မှာဆိုတော့ဒီဟိုကျွန်တော်ဆရာဦးအောင်သိကိုမေးချင်ပါတယ်ဥရီရဲ့ရွေးချက်ကတော့ပြည်သူလူထုအတွက်အကာအကွယ်ပေးဖို့ဆိုပေမဲ့လည်းဒီ66ခါကြီးနဲ့တရားစွဲအမှုခင်းနေမှာအာဏာပိုင်တွေဘက်ကပဲဆွဲတာတွေကများတယ်ဒါကြောင့်အာဏာရှိတဲ့သူတွေလက်ကင်တော့ဥရီဖြစ်လာနေရ
အဲ့ဒါကတော့ဟာလေကျွန်တော်အမြင်တစ်ခုအနေနဲ့ပြောမယ်ဆိုရင်တော့တရားဥပဒေအကောင့်ထဲပေါ်တဲ့ဒီရဲတပ်ဖွဲ့ပေါ့နော်အကောင့်တေဘောစတင်ဆောင်ရွက်ရဲတပ်ဖွဲ့ဟာဒီဟာမီဒီယာလုံးနဲ့သွားမှာလားနော်ဒါဆက်သွေးဟိုကိုဟာကိုရဲ့ဥရီနဲ့သွားဆက်သွေးဥရီနဲ့သွားမှာလားဆိုတာသူတို့ပမင်းချာချာသူတို့နားလည်သဘောပေါက်ဖို့တော့လိုလိမ့်မယ်အခုကမီဒီယာသမားကြီးအများစုကအဲ့ဒီလိုဥမာကြီးနဲ့ဆွဲခံရတယ်အာနာပိုင်းကြီးကလေအဲ့လိုတရားဆွဲတဲ့ကိစ္စကြီးဖြစ်တဲ့အတွက်ဒီဆက်သွေးဥရီတစ်ခုလုံးကိုဖျက်သိမ်းပြရမယ်ဆိုတာတော့ဒါစိတ်ခံစားချက်ပေါ်မှာအခြေပြုပြောတယ်လို့ကျွန်တော်ဘက်ကမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီအသေးဖြစ်တဲ့ဆက်သွေးဥရီရဲ့အသေးဖြစ်တဲ့ ਨੇ ကျွန်တော်တို့ဒီရာဇသတိဥရီပုံမှန်900အသေးဖြစ်တာချင်းမတူပါဘူး။ဆက်သွေးဥရီရဲ့အသေးဖြစ်တဲ့အကြောင်းချင်းဟာနော်မှန်တာကိုပြောရင်တော့ဘာမှပြဿနာမဖြစ်နိုင်ပေမဲ့မမှန်တာတွေမဟုတ်မတရားတွေလူပုဂ္ဂိုလ်တူတူတယောက်ကိုဆိုတော့အဖွဲ့စည်းတယောက်ကိုဆိုတော့ကျွန်တော်တို့ဒီအစိုးရဆိုတော့အဲ့လိုမမှန်မကန်ဟာဒီအဝန်နေပေါ့ကိုရက်ကနေပေါ့အဖုံးပြုပြီးတော့ပြောဆိုလာကြမယ်ဆိုရင်အဲ့ဒီဟာတွေကိုအဲ့ဒီပုံကိုယ်တွေကိုအဲ့ဒီလူတွေကိုအကာအကွယ်ပေးမဲ့ဥပဒေပါရှိတယ်ကျွန်တော်ရှိမှာစိုက်ဘာလောလည်းမထွက်နိုင်သေးဘူးအဲ့မထွက်နိုင်သေးတော့စောစောကတော့ဆက်သွေးဥပဒေရဲ့အပြည့်ပြည့်ချင်းခံရတာကကျွန်တော်တို့မိမိတိုင်းပြည်တွေမှာကောက်ကဘာဟိုဟာပြန့်သွားနိုင်တယ်ဒီပုံမှန်900ရဲ့အပြည့်ပြည့်ဆိုတာတရားရုံးရောက်မှာနော်တရားရုံးရောက်ပြီးတရားရုံးရောက်ပြီးတော့အမှုခင်းဖြစ်မှာအမှုခင်းဖြစ်တဲ့အတွက်သိရပြုရဆိုတာဒီမျိုးနယ်တော့ဒီခရံတော့ရှိနိုင်တာဟိုဆက်သွေးဥပဒေအပြည့်ဖြစ်တယ်ဆိုတာအိစားဟာတရားရုံးမရောက်ခင်းတယ်လီဖုန်းတစ်ခုပေါ်ကနေမမှန်မကန်လုတ်ကြံပြီးတော့တိုင်းပြည်ဟိုကြော်ထွားပြီးတော့ကဘာဟိုရောက်တဲ့အထိသွားနိုင်တဲ့အတွက်ဒါတော့အထူးဥပဒေတရားအနေနဲ့ရေးယူဆောင်ရွက်တင့်တယ်ဆိုရက်ဟာဟိုရေးယူဆောင်ရွက်တင့်လို့လုတ်ပြင်တယ်ဒါမဲ့ဒါကိုအကောင့်ထဲပေါ်တဲ့ဒီပေါ်ဆောင်ရတဲ့ပုဂ္ဂိုလ်တွေကအဲ့ဒီအတိုင်းအတာကိုနားလည်ဖို့လိုတယ်။ဆိုတော့အဲ့လိုကျွန်တော်တို့ပြောချင်တာကအပြည့်ဖြစ်ချင်းဟာရာဇသတိဥပဒေမှာလို့ဟာကျွန်တော်တို့ဒီရှင်းရှင်းချက်တွေကိလွတ်ချက်တွေလို့မပါဘူး။ဒါကကျွန်တော်တို့ကဟောလူဖုံးလုံကြီးတွေနော်လူဖုံးလုံကြီးဥပဒေအတွက်ကျွန်တော်တို့ထက်ပြီးရင်လူဖုံးလုံကြီးမှာပြတ်ထားလိုက်ရင်ကြားရရဖြစ်လာတာပါပဲ။အချောင်းကတောင်းယူရဲဆိုတော့ဘလို့အခြေအနေမျိုးတွေလဲအပြည့်ဖြစ်ချင်းဆိုတော့ဘလို့ဟာမျိုးတွေလဲနောက်ဖြစ်တယ်ဆိုတော့ဘယ်လိုဟာမျိုးတွေလဲချိတ်ရောက်တယ်ဆိုတော့ဘယ်လိုဟာမျိုးတွေလဲဒါတွေကလူခင်းလူကြီးမှာပေါ်ပြပြီးပြောလို့ရှိရင်ပင်မဥပဒေနဲ့သွားချိတ်ဆဲချိတ်ရွက်လို့ရတယ်ကိစ္စရတယ်ပါ
။ဟုတ်ကဲ့။
နော်ဒါတွေကကျွန်တော်တို့ဒီဥပဒေတိုင်းဟာလူထုံးလူကြီးလိုအပ်တယ်လို့နော်။ဆောင်ရွက်ရလို့ထင်တယ်ဥပဒေကဒီလူထုံးလူကြီးမပါဘဲနဲ့သွားနေရမှုဖြစ်နေရှိနေတယ်။အဲ့တော့ကျွန်တော်တို့ကဖြစ်ဖြစ်ချက်အနေနဲ့နော်အဲ့ဒီလိုပုံမှန်ငါလို့ကျွန်တော်တို့ရှင်းလင်းချက်တွေကင်းလို့ချက်တွေနဲ့ပြည့်ပြည့်စုံစုံပြည်ထောင်စုကျွန်တော်တို့လူထုလုံကြီးမှာဖြည့်သွင်းပြန်ဆန်းပေးမယ်ပေးလိုက်မယ်ဆိုရင်လေဒါဖြစ်နိုင်တဲ့ကိစ္စရည်ကြီးရှိပါရဲ
့ဟုတ်ကဲ့
အဲ့ဒါကကျွန်တော်တို့ကဆိုလိုတာကအကောင့်ထဲပုံမဲ့ရဲတပ်ဖွဲ့အနေနဲ့ဘယ်လိုအကောင့်ထဲပုံမလဲဘယ်ဥပဒေရဖြစ်ပြန်လဲဆိုတာကိုကျွန်တော်စဉ်းစားဖို့လိုတယ
်ဟုတ်ကဲ့
နောက်တစ်ချက်ကကျွန်တော်တို့ကဒီမီဒီယာလောရလောရမယ်ဟောင်းမီဒီယာလောနဲ့မသွားဘဲနဲ့ ဒီဆက်တွေဥရီကိုအရွယ်ကိုကန်တွယ်မယ်ကန်တွယ်လို့မဖြစ်နိုင်အောင်လဲကျွန်တော်ဆက်တွေဥရီနဲ့ရေးယူမယ်ဆိုရင်ဝင်းကြီးဌာနရဲ့ခွင့်ပြုချက်တောင်းကိုလိုရဲဆိုအောင်လဲကျွန်တော်တို့ဖြတ်သွင်းဖို့ပြထားတယ်အချက်လက်တွေရှိပါတယ်ဒါကိုရေးရေးပိုင်မှုဖြစ်တယ်ဆိုတဲ့ဥစ္စာကလည်းရေးရေးပိုင်မှုအနေနဲ့သွားပြီးမယ်လဲကျွန်တော်တို့တစ်ဖက်ကနေပြီးတော့ဒီဝင်းကြီးဌာနရဲ့ခွင့်ပြု
ဆက်သွယ်ထားတဲ့ပုံကူတွေလည်းခောက်ပြန်ပြီးလှည့်ပေးကြပါတယ်။တူကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုထွေးကိုဖြစ်ပါတယ်။ကိုထွေးကိုရဲ့သဘောထားကိုလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ဟုတ်ကျွန်တော်အနေနဲ့မြင်တာကအခုလက်ရှိဘဝပြည်မှာဖြစ်နေတဲ့အတိုင်းအတာကဒီဥပဒေလေးတစ်ခုလည်းအကြောင်းတော့မဟုတ်ဘူး။စက်ဖဲကလည်းအကြောင်းမျိုးမျိုးနဲ့ဟိုနေဖြစ်နေတဲ့အရာဝတ္ထုတွေအများကြီးအတိုင်းမှာဒီအခုလက်ရှိစိုးရနေတဲ့ကျော်ဖြစ်သွားနေတဲ့အတိုင်းအတာတစ်ခုတွေကအခုလက်ရှိဖြစ်နေတဲ့ဟာတွေလူတွေတယောက်နဲ့ပြောနေလို့ကတော့ကျွန်တော်တိုင်းပြည်တိုးတက်မှုဆိုတာလည်းဖြစ်လာမှာမဟုတ်ဘူးပြင်ဆင်ရမယ့်ဥပဒေဆိုတာအများကြီးဖြစ်တဲ့အတွက်ချက်ချောက်ကကြီးဆိုတော့လောဆယ်မှာပြင်ဆင်မှုရှင်မပြင်လေဘူးလို့ကျွန်တော်အနေနဲ့ပြန်ပြောရတာခဏ
โอเคเจซูပါကျွန်တော်နောက်တူကလည်းအမေရိကန်ပြည်တော်စုကပဲဖြစ်ပါတယ်ကိုခါလီပါကိုခါလီသဘောထားလဲလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
နဲဟုတ်ကဲ့ကျွန်တော်လည်းဆွေးနွေးချင်အဲ့ဒီပုံမှန်ချက်ချက်ကနေပတ်သက်ပြီးတော့အခုတော့လောလောဆယ်အစိုးရနေပြီးတော့ဒီလိုလိုထားနေတာကိုကဲ့အရင်ကအစိုးရမဲ့ဒီချက်စီတော့လက်ကြိုက်တော့ဖြစ်နေလို့ပြောနေကြတယ်ဒီလိုထားနေပြီးအဲ့ဒီအပေါ်မှာကျွန်တော်အမြင်ရတော့အဲ့ဒီချက်ချက်ကကတိရနေပြီးတော့အရင်ဆိုရပါစေဆွေးထားတဲ့ပုံမှန်ဖြစ်တာကိုအဲ့ဒီဆိုရတဲ့လားခပဲဒီပြဿနာတွေကအများကြီးဖြစ်လာတယ်။အဲ့ဒီကြောင့်အဲ့ဒီပုံမှန်ဟာအရင်ဆိုရရဲ့လုံးဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်အခုလောလောဆယ်အဲ့ဒီဆိုရနေနေအဲ့ဒါကိုအပြစ်မမီတည်ဘူးလို့မိပါတယ်။ဟိုဒီဥစ္စာအထောက်ဆက်စီချေကဥပဒေအရေးစထားတဲ့အတွက်အဲ့ဒီအရေးစထားတဲ့လူတွေပုံမှန်ပဲအပြစ်ရှိပါတယ်ခုကမီဒီယာကမှာခုကလူငယ်တွေနေတဲ့ Facebook တွေအခု social media တွေမှာတုတ်ပြလာတဲ့အချိန်မှာကိုတဲတဲ့ကိုဗာလေရစ်စပါခုလောလားပိုင်ခုလောနဲ့ရှိတဲ့အတွက်အဲ့ဒီအဲ့ဒီကိုဆိုရလက်ကန်တုတ်ပြလက်ကန်တုံးနေယူပြီးမှတရိတ်သမားတွေပဲဖြစ်ရှိမီဒီယာသမားတွေပဲပြည်လူတရားဆစ်ဆူနေတာဟာမလဲမကောင်းဘူးလို့ပေါ့နော်ပြောချင်ပါတယ်နောက်ပြီးတော့ဒီ open ဒီဥပဒေအနေနဲ့လည်းအခုခုတော့ PCT လေလို့ကျွန်တော်တို့မိပါတယ်ဖြတ်ဖို့တော့နိုင်ငံတကာနိုင်ငံမှာတော့စစ်တေဥပဒေဆိုတာရှိလို့ရှိသင့်တာပေါ့နော်ဒါပေမဲ့အဲ့ဒီအနေနဲ့အခုခုအစိုးရအခုလက်ရှိအစိုးရအနေနဲ့ကိုယ်နိုင်ငံနဲ့ကိုက်ညီတဲ့ဥပဒေတစ်ခုတော့ PCT လို့ရဲလို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ကိုခါလီကျေးဇူးပါခင်ဗျာကျွန်တော်တို့နောက်တူကလည်းအမေရိကန်ပြည်တော်စုပါပဲကျွန်တော်တို့ပေးစာအနေနဲ့ရေးပြီးပြဖို့ထားတာပါမောင်တသနာဖြစ်ပါတယ်ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
လက်ရှိနိုင်ငံရေးအခြေအနေတွေအရလွတ်လပ်စွာထုတ်ဖော်ခွင့်သတင်းမီဒီယာတွေအပေါ်ဖိနှိပ်ချုပ်ချယ်ရေးပုံမှန်66ဂါကြီးကိုဖျက်သိမ်းတာထက်ထိထိရောက်ရောက်ပြင်ဆင်တာကပိုမိုအကျိုးရှိနိုင်တယ်လို့ယူဆမိပါတယ်ပြင်ဆင်တဲ့နေရာမှာလည်းလူပုဂ္ဂိုလ်အဖွဲ့အစည်းတွေခွဲခြားမနေဘဲတပြေးညီဖြစ်နေပါတယ်နောက်ပြီးဒီပုံမှန်နဲ့တရားစွဲဆိုခံရသူတွေဟာကြီးမားတဲ့ရာဇဝတ်မှုကျူးလွန်နေကြသူတွေမဟုတ်တဲ့အတွက်ရခင်ပြစ်မှုတွေကျူးလွန်ခဲ့ခြင်းမရှိပါကအမကန်ချက်ချင်းပေးတင်တယ်လို့ယူဆမိပါတယ်ဒါပြင်ပြစ်မှုအတိတ်နဲ့ပေါ်မူတည်ပြီးပြည်တံစီရင်သက်မှာတဲ့ဥမာပဂရီနိုင်ငံရဲ့အခြေအနေပေါ်မူတည်ပြီးတယောသာရေးတာမျိုးကတ်တော့နဲ့တန်းကျပ်ထိုးတာမျိုးတခြားသောနီလန်တစ်မျိုးမျိုးနဲ့ဖျော်ဖြေတင်ဆက်မှုများကိုဆိုလိုခြင်းဖြစ်ပါတယ်။တူညီတဲ့အမှုတစ်ခုကိုနေမေးသီးသီးကတရားစွဲတာမျိုးတရားလိုကိုစားတယောက်ကမနိုင်ရင်နောက်တယောက်ကလိုက်ပြီးတရားစွဲတာမျိုးတရားရုံးကစွဲချက်မတင်ပဲရဲကမိမိသဘောအလျောက်စွဲချက်တင်တာမျိုးတွေကိုကာကွယ်ပေးနိုင်မဲ့ပြင်ဆင်ချက်မျိုးတွေကိုပြင်ဆင်တင်တယ်လို့ယူဆမိပါတယ်ဗျာ။
ဟုတ်ကဲ့ဒါကတော့ဒီမောင်တသနာရဲ့ပေးစာဖြစ်ပါတယ်ဆိုတော့ဒီပုံမှန်66ဂါကြီးရရှိတဲ့ဥပဒေဖြစ်တဲ့ထိုက်တဲ့နဲ့ပြင်ဆင်မှုတွေလုပ်ခြင်းအပြင်အကျိုးရှိတဲ့ဥပဒေဖြစ်နိုင်တယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့ဒီလက်တလုံးမှာဒီအာနာမဏိဘက်ကဒီပုံမှန်ကိုအသုံးများနေတယ်ဆိုရင်အာမခံပေးနိုင်တာလို့ပြင်ဆင်မှုတွေဆော့ဆော့ဆရာဦးအောင်သိန်းလည်းထောက်ပြသွားတာရှိပါတယ်တချို့ပြင်ဆင်ချက်တွေသူတို့ဖြစ်မယ်ဆိုတော့ဒီလိုလုပ်ခြင်းအပြင်ဒီအာနာမဏိဘက်ကအရင်လိုဒီပုံမှန်နဲ့တရားစွဲတာမျိုးတွေဟိုရော့သွားတာမျိုးလို့အကျိုးဆက်တွေရောမရှိနိုင်ဘူးလားကိုစောင်းခါရဲ့သဘောထားပြောပါအောင်ခင်ဗျာ
နော်ဟုတ်ပါဗျဟိုအဓိကတော့ဒီဟာကဟိုလက်တိုင်တော့ဥပဒေပဲကျွန်တော်ကအမြဲတမ်းပြောတာပါဒါတကယ်လို့ဒါဒီမြတ်တော်ကဒီဆက်ဆက်ပါကြီးကိုကျွန်တော်မဖြတ်နိုင်မချင်းတော့ဒါကြီးကသုံးလို့ရနေဦးမှာဖြစ်တဲ့အတွက်ဒီကျွန်တော်ရဲ့အစိုးရကဒေါ်လကောင်ဒီကျွန်တော်တပ်မတော်ကဒေါ်လကောင်သူတို့ဒီအနေနဲ့ ดูดูวิบังลาเรดูดีกูดีเอ็มโอเปโก้ตลอดการดูดีเรื่องต่อตัวเกี่ยวกับการทับผู้ตลอดการดีกูมาบุญยาเรื่องนี้เราต้องเอามาเก็บไปแล้วตอนนี้ต้องรอดีเท่านี้จะเจ้ามาเช่นไหนเรามาไปดูสิเจ้าพี่ก็ดูยังยิงขนาดพี่ตัวใครมาเราดูจะปุ๊บดูสุขีมาเช่นเดียวนะเอออันนี้หากันเลยต้องนั่นก็จะรอดีอามาแกงยืดบอดียาสนาก็เลยอามาแกงปีนังยืดยาวต้องให้การนิ่งนิดที่ช่วงเช้าเป็นยังดี ตรงนี้ก็เป็นทาร์เรนั่นก็จะอามาแกงปีนังยืดยาวแต่ท่านเนี่ยบอกว่าอันนี้มาวันนี้จะมาที่บ่ก็อามาแกงปีนังยืดยาวแล้วดีที่ยาดีที่ยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดยืดย ဒီတရားရုံးကနေအာမခံလုံးဝမပြီးတော့ကျွန်တော်တို့ကသိကြရတယ်တကယ်လို့အာမခံပြီးနိုင်ပြီဆိုရင်အဲဒီစကေကျရာမပြီးလေရတယ်သူရဲ့အတိတ်တွေလေးပါတယ်ဘောနော်အဲ့တော့ဆက်လို့နေဆိုင်နေပြီးစားပြီးမှာသူရဲ့အဲတရားရုံးကြီးအာမခံပြီးပါမလားဆိုရမှုတော့ကျွန်တော်တို့သိရင်ကြာရှိလားဟုတ်ကဲ့ပါခင်ဗျာဆိုအဲ့ရတကယ်လို့ကျွန်တော်ကဆက်မှာဆရာဝန်ကြီးပြောတဲ့ဒီဝန်ကြီးဌာနဆရာနေပြီးတော့ပါမရှိရှိရ တမှုရှိပါတယ်ဒါကျွန်တော်တို့ research team ကနေထုတ်ယူထားတဲ့စီးရင်တွေဖြစ်တယ်ပြီးတော့အဲ့ဒီစီးရင်တွေအားလုံးမှာဒါဒီဝန်ကြီးဌာနကနေခွင့်မပြုပါဆိုလို့ဒီကျောက်သူမောင်ရဲ့ဒီ DO သားနဲ့ဆိုင်တဲ့ဒိဋ္ဌတစ်ခုကိုပဲခွင့်မပြုခဲ့တယ်ကျန်တဲ့ဒါဒီအားလုံးကိုဝန်ကြီးဌာနကနေအကုန်ခွင့်ပြုခဲ့တာရှိပါတယ်ဆိုတော့အဲ့ဝန်ကြီးဌာနကဘလောက်ထိ responsibility ရှိရှိဒီအတဝန်ယူမှုတာဝန်ခံမှုရှိရှိနဲ့အဲ့ဒီအကောင့်ကြီးစစ်ဆေးနေပါတလေအဲ့ဆိုတော့ကျွန်တော်မေးခွန်းထုတ်ရမယ်နောက်ဆက်ကျတော့ကျွန်တော်ဝန်ကြီးဌာနနဲ့ပြည့်တဲ့အခါမှာအာဒီအသက်တွေဝန်ကြီးဌာနဘက်ကနေပြောလာတဲ့စကားတွေကဘယ်လိုလဲဆိုတော့သူတို့တွေကဒီလက်ရှိပုံနေနဲ့ပတ်သက်တဲ့အချက်လက်တွေကိုစစ်ဆေးတောင်းခွင့်မရှိဘူးစစ်ဆေးခွင့်လည်းမရဘူးပေါ့နော်အားလုံးကဒီရေကနေပြင်ပို့လာတဲ့မြောက်သူကတိုင်ပြီးတော့ဒီအကြောင်းအရာအချက်လက်မှန်ကန်ခိုင်မှန်ပါကတရားစရကျေးဇူးနိုင်ပြီးတဲ့အကြောင်းပြန်ကြားစာကိုထိုင်ရင်းနေလို့ဖြစ်နေတယ်ပေါ့အဲ့ဒါကျွန်တော်တို့သိရှိလာတယ်ဆိုတော့အဲ့ဒီမှာဒီလက်ရှိကဝန်ကြီးဌာနကျင်းနေပါမရှိဘူးယူရမယ်ပဲဘလောက်ပါပါဝန်ကြီးဌာနမှာအတော်ဒီအကျိုးကမရှိဘူးဝန်ကြီးဌာနကလည်းတောင်းယူတောင်းခံမှုမရှိတဲ့အတွက်ဒီဥပဒေမှာပို့ပြီးအားနေတာဖြစ်တယ်ပေါ့အဲ့တော့ကျွန်တော်ညာကတရားဥပဒေလို့ဆိုရင်ဆန္ဒပါပြောလဲဆိုတော့အဓိကကတော့ဒီအုပ်ချုပ်ရေးကိုဆန္ဒပြောတဲ့ဒီရဲစီရဲ့လုံခြုံရေးနားမလည်မှုလို့ပြောတာကျွန်တော်ကြားတယ်ပေါ့အဲ့တော့ကျွန်တော်ပြန်ပြောချင်တာကဒီမှာအဲ့လိုမျိုးနားလည်အောင်လေဒီဥပဒေကရှင်းလင်းကြည့်ကြအောင်ပြန်ဆန်းပြီးဖို့လိုပါတယ်လုံခြုံရေးကြီးဒီပါအရာကဒါပေမဲ့ဒီမှာတော့လုံးမှာလည်းတချို့တစ်ခါရင်ကျင်းလို့ရတဲ့ခါကြီးကြည့်တယ်။အဲ့ဒီမှာဒီပြည်သက်ကပြန်ဆန်းလိုက်မယ်ဆိုရင်ဒီလေးကလည်းဒီပါလို့ရမယ်ဆိုတာသိနေမယ်ပြီးတော့ဝန်ကြီးဌာနကလည်းဒီပါလို့ရမယ်ဆိုတာကိုကောင်းကောင်းသိနေမယ်။အခုကတော့အခုဥပဒေကပုံပြီးပြန်ပြောင်းပြီးတော့ဘာလို့ဒီမှာဘာလို့လုံးဝမှန်းမသိဘူး။တက်တောင်းအတာရာတရားတစ်ခုကျန်းသူတို့ကိုရေးကြရင်အမကံမပေးလိုက်ဒီရေးစမ်းမှာအမကံပေးလိုက်အဲ့လိုတွေဖြစ်ပြီးတော့ဒီလူတိုင်းလူတွေဟာဒီတရားမျှတမှုကိုမခံစားရဘူးဥပဒေအတာကိုမခံစားရဘဲနဲ့ဒီတော့ကကြီးတဲ့ဒီခုနပြောတဲ့အဲဒီဟိုဆိုရှယ်လေးဒီနိုင်ငံအစ်ခံစားနေရတကယ်လို့အခုပုံရတိုင်းဆိုလေဒီနိုင်ငံဆက်ရှိနေဦးမယ်လို့ကျွန်တော်ပြင်တယ်အဲဒါကြောင့်
ဟုတ်ကဲ့ကိုဆောင်ကကျွန်တော်ချန်တဲ့လူတွေလည်းနည်းနည်းပြေးချင်ပါလေကိုဆောင်ကကျေးဇူးပါကျွန်တော်ချန်တဲ့လူတွေလည်းဟိုအစီအစဉ်ဆုံးသက်ခင်မှာအလှည့်ပေးခြင်းပါတယ်ကျွန်တော်တို့ဆွနေဝဲကိုပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကတူလည်းရှိနေပါတယ်မလေးရှားကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလည်းလူရင်းတူရှင်ဆွနေပါခင်ဗျာ
ကျွန်တော်သဘောထားလူရင်းတူရှင်ဆိုတော့တဝက်တပြက်လို့ကျွန်တော်ပြောရသလိုဖြစ်သွားတော့ဘောနော်အဲ့တော့ကျွန်တော်ပြောချင်တာကတော့ဗျာဟိုဦးသိန်းဟလာဟိုအရင်ပြောခဲ့မှုတဲ့ဖြာကြီးတွေရှိပါတယ်လော်ယာတွေသူတို့ပြောလို့ပေါ့ဥရရဲ့ပင်ကိုယ်သဘောတရားကဟိုမှီပြီးတော့ကျွန်တော်တို့ကအလုပ်လုပ်ဖို့လိုတာပေါ့နော်ဒီအချက်ကဥရကိုပြထိုင်းရင်နေ့အချက်ကတော့ခုနပြောတဲ့ဟိုတပွဲတပြည့်ကြားတဲ့သဘောကတော့လုံထုံးလုံနည်းရင်းနဲ့ဆိုင်တာပေါ့နော်လုံထုံးလုံနည်းတွေကတော့ကျွန်တော်တို့နိုင်ငံသားမှလို့တော့မပြည့်စုံသေးဘူးဆိုတဲ့သဘောဘသူရဲ့ထောက်ခံချက်တို့ reference တွေများနေတာပေါ့နော်အဲ့ဒါမျိုးတွေကတော့သူတို့ပြောလို့ပေါ့ဖြေပေးလိုက်ရင်တော့ပိုကောင်းတာပေါ့
ဟုတ်ကဲ့
ကိုနေမှသာလေပို့ပြီးတော့ဟိုဥပဒေရဲ့သဘောကိုလည်းထိထိရောက်ရောက်ဖြစ်ပြီးတော့ဟလာဘသူဟာအပြစ်ကြတိုက်တယ်မပြစ်တတ်ရယ်ဆိုတာဖြစ်မှာပေါ့နော်ဒါမှလည်းဥပဒေပြဋ္ဌာန်းတဲ့ရည်ရွယ်ချက်ကပေါင်းမြောက်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီ Facebook ကပေးပို့ထားတဲ့ဟိုစာတချို့ကိုလည်းအချိန်အရုံးဖော်ပြခြင်းပါတယ်ရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါလောကနတ်မင်းဆိုသူရေးထားတာကတော့ဒီဥပဒေကိုလုံးဝဖျက်ပြစ်တာထက်ပြည်သူများလက်ခံယုံကြည်အားကိုးလောက်တဲ့ဥပဒေဖြစ်အောင်အလေးအနက်ညှိနှိုင်းပြင်ဆင်သင့်ပါတယ်လုံးဝဖျက်ပြစ်ရင်လဲရုံမှရိုင်းဆိုင်သူများစင်ကျင်ညာကင်းမဲ့သူများအားအားပေးအားမြောက်ပြုသူလို့ဖြစ်မှလဲစိုးရင်ရတဲ့အတွက်ထိုက်သည့်နဲ့အရေးယူပြစ်ပေးခြင်းဥပဒေမရှိခဲ့လျင်နစ်နာသူကိုကကွယ်ပေးရမှာတရားရေးအခက်အခဲများကြုံတွေ့ရနိုင်ပါသည်ဆိုပြီးတော့ရေးသားထားပါတယ်။နောက်ကိုအောင်မြင့်ဆိုသူကတော့ဒီဖြစ်လိုက်ရင်အရင်ဆုံးကြုံတွေ့ဒုက္ခခံစားရမှာကစီကန်းနဲ့ညီနဲ့ထိုင်ပြောဆိုနေကြတဲ့အမျိုးကောင်းသမီးတွေပါ။ထိန်ထုံမှုအနေနဲ့ရှိတဲ့ဥပဒေပါ။ရှစ်မာတုန်းကအဲ့စီရင်ဥပဒေပဲဖြစ်တဲ့အကျိုးကိုပြည်သူတွေခံစားနေကြပါပြီ။လုံးဝဖြတ်သိမ်းရမယ်ဖြစ်ပါမဖြတ်သိမ်းခင်တောင်ဘာသာသာသနာနဲ့ယဟန်တန်ခံများအပေါ်စော်ကားနေတာဖြစ်လိုက်ပါကမတွေးရဲစရာဆိုတာကိုနားလည်ကြဖို့လိုပါသည်ဆိုပြီးတော့ရေးထားပါတယ်။နောက်တော်ရရှင်တီဟကျော်ဆိုသူကတော့လွတ်တော်ကဘာမဲလာလာ NLD ကြိုက်မှမဲခွဲလို့ရမှာပါ။ဒီတော့တစ်ဖက်သက်လွတ်တော်လည်းအားကိုးမရပါဘူး။၆ကြောက်ကကိုတော့ short တင်ပါတယ်။တင်းကျလွန်းရင်အခြားလွတ်လပ်မှုတွေဒီမိုကရေစီစံနှုန်းတွေကိုထိခိုက်မှာဖြစ်ပါတယ်ဆိုပြီးရေးသားထားပါတယ်ရှင်။
โอเคเจซูบาနောက်ဒီမှာဟိုစာရတော်တော်များပါတယ်ကျွန်တော်အချိန်ရသလောက်တော့ဟိုဖော်ပြခြင်းပါတယ်တူကတော့အောင်ကျော်ဆိုတဲ့အကောင့်ပိုင်ရှင်မှာပြည်သူကိုအကောက်ွယ်ပေးဖို့ပြုရင်ရေးဆွဲရင်ရီမန်းချက်အောင်မြင်ပါမည်ကြောသားရင်သားခွဲခြားခြင်းဝင်မျက်နှာနဲ့ပြည်ထောင်ချမှတ်ခြင်းလူတမျိုးမလူတမျိုးမလို့စီရင်ကြပါပြည်သူလူတော်ကိုယ်စားလှယ်ကြီးများပြည်သူကိုမျက်နှာမူကြပါတဲ့နောက်တူကတော့ကျော်တန်းဆိုတဲ့အကောင့်ပိုင်ရှင်မှာကျွန်တော်မေးချင်တာကအယသအစိုးရလို့ခေါ်တဲ့ဒီမိုကရေစီအစိုးရကဘာလို့လို့အရင်အစိုးရလုပ်ခဲ့အရင်အစိုးရမကောင်းခဲ့လို့စသဖြင့်ဖြစ်နေတဲ့အထက်မှာဒီချုပ်အမှတ်တွေတော်တော်များတွေ့ရပါတယ်ဒီတော့အရင်အစိုးရချန်ထားခဲ့တဲ့66ဂါကြီးကိုဘာကြောင့်မပယ်ဖျက်ရသလဲဆိုတာသိချင်ပါတယ်ဒီဥပဒေကိုဘာကြောင့်ဖက်တွယ်ထားရတာပါလဲဆိုပြီးသူကရေးပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်အဆုံးမသက်ခင်မှာဆရာဦးအောင်သိန်းကိုပဲဟိုစက္ကန့်30လောက်အချိန်ရပါတယ်ဘာကြောင့်မဖက်တွယ်ထားရတာလဲဆိုတော့မေးဖို့ဆရာဦးအောင်သိန်းဖြေပေးစေချင်ပါတယ်ခင်ဗျာ
ကျွန်တော်တို့ကဥရီတရားမှာဥရီတရားကိုပဲပြတ်ထန်းကြမယ်ဆိုရင်ကျွန်တော်ထွတ်တော်ထဲမှာလည်းကျွန်တော်တို့ထွတ်တော်တယောက်နေကိုယ်တော်ရချင်းမှာသဘောထားကိုယ်လက်မှုရှိပါတယ်သဘောထားကိုယ်လက်ခွင့်လည်းရှိပါတယ်ပြည်သူထဲမှာလည်းသဘောထားကိုယ်လက်ခွင့်ရှိကြပါတယ်ထွတ်တော်လည်းဒီထွတ်တော်တက်နေရကိုယ်စလဲတွေကပြည်သူကနေပြီးတော့ရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စလဲတွေသူတို့ကပြည်သူရဲ့အသံအတွက်သူတို့ဒီထွတ်တော်ကိုတက်နေကြတာပဲထွတ်တော်လည်းသူတို့ဟိုမှာကြတဲ့အခါကျတော့ဒီမိုကရေစီကျင့်စဉ်တဲ့ညီမိမိတော်ရတင်ပြချက်တွေကိုမှတ်တမ်းတင်ပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့နောက်ဆုံးအဆင့်မှာမဲခွဲဆုံးဖြတ်ရတယ်ဆိုတဲ့အခြေအနေမျိုးကြီးရှိပါတယ်။ဟုတ
်ကဲ့။
အဲ့တော့ကျွန်တော်တို့ကမျိုးသားထွတ်တော်ကဥရီကျန်းကိုပြင်ဆင်တယ်။ပြည်သူထွတ်တော်ပို့တယ်။ပြည်သူထွတ်တော်ကလည်းဥရီကျန်းကိုပြင်ဆင်တယ်။အဲ့ဒီထွတ်တော်တင်ရမှာတော့တော်ကွဲရဲဆိုရင်ကျွန်တော်ကပြည်တော်စုထွတ်တော်ကိုတက်ပြီးတော့ပြည်တော်စုထွတ်တော်ရဲ့အဆုံးဖြတ်ကိုခံယူရတယ်
။ဟုတ်ကဲ့ဆရာဝန်ကြီးဆွေးနွေးပေးတာသူကျေးဇူးတင်ပါတယ်။ကျွန်တော်တို့အချိန်နဲ့တလောက်ပဲရတဲ့အတွက်ဆွေးနွေးကောင်းဒီနေရာမှာပဲအဆုံးသတ်ပြရစေ။ပါဝင်ဆွေးနွေးတဲ့သူတွေနဲ့နားဆင်တဲ့သတို့ရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
တရားလိုင်းလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမအေးသန္တာကျော်တင်ပြပေးပါလိမ့်မယ်ရှင်။
အမေရိကန်ပြည်အောင်စုမှာသမ္မတထရမ့်မဆိုရအဖွဲ့ဇန်နဝါရီလမှာတာဝန်ယူကြတဲ့ကစလို့လှုပ်ဝဲသတင်းတွေဇက်တိုက်ပုတ်ကြားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ရှိနေသူ Jeff Sessions ကသတင်းတောက်တွေကိုတတိပေးသွားပါတယ်။သတင်းမီဒီယာရဲ့အရေးကြီးတဲ့အခန်းကဏ္ဍကိုသိပေမဲ့လည်းသူတို့လှုပ်ချင်တိုင်းလှုပ်လို့မရပါဘူးလို့ Jeff Sessions ကပြောကြားသွားခဲ့ပါတယ်။နောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ပယ်ရင်းတဲ့ဒုံးကျည်အစီအစဉ်တွေငွေကြေးသုံးဆွဲနိုင်အောင်လို့တစ်နှစ်တစ်နှစ်ဝင်ငွေဒေါ်လာတန်းတထောင်ရရှိနေတာကိုပိတ်ဆို့မဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမြန်ဆုံးအတည်ပြုနိုင်ဖို့အတွက်အမေရိကန်ပြည်အောင်စုလှုပ်ဆောင်နေပါတယ်ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တို့မှာမြောက်ကိုရီးယားအစိုးရကတိုက်ချင်းပြစ်ဒုံးကျည်တွေပြစ်လွှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုမျိုးအရေးယူမှုကိုတိုးမြှင့်ဖို့လှုပ်ဆောင်တာဖြစ်ပါတယ်ဒီကနေ့ညနေစနေနေ့ညနေ 3:00 မှာလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ဖို့တက်မှတ်ထားပါတယ်ရှင်ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံအရှေ့တောင်အရှာနိုင်ငံများအဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်တဲ့နိုင်ငံသားရေးဝန်ကြီးတွေကကိုရီးယားကျွန်းဆက်မှာတိုးမြှင့်လာနေတဲ့တင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းထပ်ပြီးတော့ပြောကြားသွားပါတယ်။မနီလာမြို့တော်မှာဒီကနေ့စနေနေ့ကျင်းပတဲ့အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကအခုတလောမြောက်ကိုရီးယားကပယ်ထင်းတဲ့ဒုံးကျည်ပြစ်လွတ်သွားတာတွေနျူကလ িয়ার ဆန်းသတ်မှုပြုလုပ်တာတွေဟာဒေတာနဲ့တကမ္ဘာလုံးရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးကိုချိန်ချောင်းနေရတယ်လို့ပြောကြားသွားခဲ့ပါတယ်ရှင်။
တဲ့ရင်ချင်းချုပ်ကိုမိုက်ဧသနာကျော်ကြေညာပေးခဲ့တာပါရှင်ဒီညအစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American အသံညနေညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် တနင်္ဂနွေနေ့မနက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 30နဲ့40 49 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.